Welcome to the Voice of America in Burmese.
Mingla nan khim ma pya View American Tan Myanmar Rice Season ka 2018 khu ne October la 5 ye taw cha ni ma khim season ni ko sat tin pi lo thau lin pe ni ba di. Kain lo pi da 24 40 51 tu ka ni phan yu na sin na ja da lo View ye website samin na View Burmese burmese.viewnews.com ne Facebook samin na View Burmese News to ma ချိန်နဲ့ရင်းနှီးနားဆင်နေရပါခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာကုမနခင်စီစင်းနေကိုတာဝန်ယူတက်ဆက်ပြီးပါပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါတရားသူကြီးဘရက်ကဗနောပေါ်ဆွဆွဲချက်တွေမှန်နေဆိုတဲ့အထောက်အထား FBI စုံလွှမ်းစစ်ဆေးမှုမှာမတွေ့ရဘူးလို့ Republican မတ်တွေကပြောပါတယ်နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံလေးရဲ့ကြာခီးစဉ်ဒီကနေ့စတင်မှုရှိပါတယ်အမေရိကန်ပြည်ဝင်ခွင့်ဗီဇာကန်ဆယ်မဲ့အစီအစဉ်အတွက်အွန်လိုင်းကနေစပြီးရှောက်လွှာတင်နိုင်ကြပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုသတင်းတွေကြီးညာပြီးနားဆင်ကြမယ့်သတင်းတော်တွေမှာဆိုရင်နိုင်ငံတကာအစိုးရတွေအနေနဲ့နေရဆွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေပေါ့အကာအကွယ်ပေးရေးတစားတစားရောပါလာနေတဲ့ပေါ့
Of course there's no doubt governments need and must ensure the security of the citizens but this is entirely compromised
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီးပေါ်ကတက်ထောက်ပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်အဲ့ဒါပြင်ကြာခင်ကျင်းပမဲ့လက်နက်ဖြုတ်သေးရင်ဆိုင်ရာကုလညီလာခံမှာရုရှားနဲ့တရုတ်ကိုအပြင်းထန်ဝေဖန်ကောက်ကွက်ဖို့အမေရိကန်ကပြင်ဆင်နေတဲ့အကြောင်းအမျိုးသမီးတွေရဲ့မီတူးလှုပ်ရှားမှုဘလောက်အကောင့်ထဲဖော်ဆောင်နိုင်ပြီလဲဆိုတာနဲ့ကဘာမှာချင်းမျိုးတုံးတော့မှလားအဆရှိတဲ့အကြောင်းအရာတွေအပါအဝင်နိုင်ငံတကာသတင်းတော်တွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းတော်စတဲ့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးတက်တို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုအတည်ပြုခံထားရေးအပေါ်အကောင်းမြင်မျှော်လင့်ချက်ရှိနေတာကိုရောစိတ်မရှိတော့တာကိုပါအထက်လွှတ်တော် Republican ခေါင်းဆောင်တွေကြာသပြီးနေကပြောဆိုကြပါတယ်။ Kavanaugh ပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့ FBI ကစုံစမ်းစစ်ဆေးပြီးတင်ပြတဲ့အစီရင်ခံစာမှာဆွဆွဲချက်တွေမှန်ကန်တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ Republican ခေါင်းဆောင်တွေကပြောပါတယ်။အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတရားရုံးချုပ်မှာတရားသူကြီးအစ်တူရလာဖို့48နာရီပဲလူတော့တယ်လို့မျှော်လင့်ရပါတယ်ဆိုပြီးကြာသပြီးနေသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ Utah ပြည်နယ် Republican ထက်လွှတ်တော်မှ Orrin Hatch ကလည်းသူ့ကိုချက်ချင်းအတည်ပြုခံအပ်ဖို့လိုပါတယ်ပို့ကိုရေးအခြေအမြင့်မဲ့ဖျက်လို့ဖျက်စီးလုပ်တဲ့နိုင်ငံရေးမျိုးအတွက်ဒီမှာနေရာမရှိပါဘူးလို့ဆိုပါတယ်တချိန်တည်းမှာပဲဒီမိုကရက်အထက်လူတော်အမတ်တွေကတော့တရားသူကြီးကေဗနောကိုကန့်ကွက်မဲ့ပေးဖို့အခိုင်အမာစူးစီးထားကြပြီဖြစ်ပါတယ်ခံရေးကိစ္စအတည်ပြုမှုပြုဆိုတာအထက်လူတော်တခုလုံးမှာစနေနေ့ကျရင်မဲခွဲဆုံးဖြတ်မှာပါအထက်လူတော်မှာ Republican အမတ် 52 ဦးနဲ့ Democrat အမတ်က49ဦးရှိပြီးအတည်ပြုဖို့ဆိုရင် Republican ဘက်မှာထောက်ခံမဲ့အရေးအတွက်အနည်းဆုံး50လို့ပါတယ်မဲရေးအတွက်တူနေတယ်ဆိုရင်ဒုသမတ Mike Pence ကRepublican ဘက်ကနေထောက်ခံမဲ့ PP အတည်ပြုနိုင်မှာပဲဖြစ်ပါတယ
်။နိုင်ငံတကာတမ်းမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးဆိုင်ရာ agency အရာရှိတွေနဲ့ computer တွေနဲ့ Russia ဓာတ်လက်နဲ့အသုံးပြုမှုအသုံးချရမှာစုံစမ်းစစ်ဆင်နေတဲ့အဖွဲ့အစည်းတွေရဲ့ computer စနစ်တွေကိုထိုးပေါက်ဝင်ရောက်ဖို့အတွက်ကြိုးပမ်းမှုနဲ့ Russia ထောက်လိုင်းရေးအရာရှိ9ဦးကိုတရားစွဲဆိုလိုက်ကြောင်း American တရားရေးဌာနကကြေညာပြီးနေမှာကြေညာလိုက်ပါတယ်။ Russia စစ်တပ်ထောက်လိုင်းရေးအဖွဲ့ GRU မှာတာဝန်ထမ်းဆောင်နေတဲ့ Russia လူမျိုးတွေပေါ်မှာအရေးယူခဲ့တာဖြစ်ကြောင်း2008နှစ်ကျုပ်တဦးဖြစ်တဲ့ John Thomas Washington မှာကြေညာလိုက်တာပါ။အဲ့ဒီထက်က3ဦးဟာ2016 American သမ္မတရွေးကောက်ပွဲမဲဆွယ်ကာလအတွင်း Democratic Party ဝင်တွေရဲ့ computer ကိုဖောက်ထွင်းမှုနဲ့ဆက်နွယ်ပြီးဒီရွေးကောက်ပွဲကိုရုရှားဂျာဝင်နှောက်ယှက်မှုတွေစုံစမ်းနေတဲ့အထူးစုံစမ်းမှုမော်လာကတရားစွဲဆိုခဲ့သူတွေဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့အခုသူတို့ကိုတရားစွဲဆိုမှုဟာရုရှားဝင်နှောက်မှုတွေမော်လာရဲ့စုံစမ်းမှုဆိုင်ရာနဲ့တော့မပတ်သက်ဘူးလို့တရားရေးဌာနရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ကိုပါယူထားတဲ့ဒမ်မဆာပြောပါတယ်။ရုရှားထောက်လိုင်း9ဦးကိုကွန်ပျူတာဖောက်ထွင်းမှု online ပေါ်ကငွေလိမ်လည်မှုကိုယ်ရေးချက်လက်တွေခိုးယူမှုအပြင်ငွေမဲကိုငွေပြူလုပ်မှုတွေနဲ့တရားစွဲဆိုခဲ့တာပါ2014 December ကနေ2018 May လအတွင်းရုရှားက cyber ဖောက်ထွင်းမှုလုပ်နေကြောင်းနဲ့သူတို့ပြစ်မှတ်ထားသူတွေကတော့ American နဲ့နိုင်ငံတကာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအဖွဲ့တွေ FIFA လို့အားကစားအဖွဲ့စည်းတွေတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးဆိုင်ရာအရာရှိတွေနဲ့နိုင်ငံပေါင်း30လောက်ကအားကစားသမား250လောက်ပါဝင်တယ်လို့ဆွဆွဲထားတာပါဒီအဖွဲ့တွေကရုရှားဆိုတာတားမြစ်ဆေးသုံးဆွဲမှုကိုပံ့ပိုးပေးနေကြောင်းဖော်ထုတ်ခဲ့တယ်လို့2016 New Year's Olympic ပွဲတော်နဲ့ Brazil Rio de Janeiro မှာကျင်းပတဲ့မတန်ဆွမ်းသူများ Olympic အားကစားပွဲ Paralympics ပွဲတွေမှာရုရှားအားကစားသမားတွေဝင်ရောက်ရှင်ပြိုင်မှာကိုတားမြစ်မှုပေါ်မှာထောက်ခံမှုတွေကြောင့်ပြစ်မှတ်ထားတိုက်ခိုက်တာကိုခံခဲ့ရတာပါ
ကမ္ဘာလုံးဆိုင်ရာလက်နက်ထိန်းချုပ်ရေးစာချုပ်ကိုရုရှားကချိုးဖောက်တာဟာငြင်းလို့မရဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပြီး စာချုပ်ကိုဆက်ပြီးချိုးဖောက်နေမယ်ဆိုရင်ရုရှားရဲ့စီးရေးစွမ်းကြီးနဲ့ဒန်းတူညီမျှအောင်အမေရိကန်အနေနဲ့မလွဲမဆောင်သာလုပ်ရလိမ့်မယ်လို့လည်းဝန်ကြီးမက်ဒစ်ကကြာသာပတေးနေ့မှာသတိပေးပြောဆိုပါတယ်။ရုရှားတို့ရဲ့ Novata 9M729 cruise တုံးကြီးဟာ1989ခုနှစ်တာလပစ်နျူကလ িয়ার တပ်ဖွဲ့များသဘောတူစာချုပ်ကိုချိုးဖောက်နေတယ်လို့အမေရိကန်ကတောက်လျှောက်ပြောလာတာပါ။စီအေကာလာကချိုးဆိုထားတဲ့ဒီသဘောတူစာချုပ်အရဥရောပနဲ့အမေရိကန်နိုင်ငံအလာစကာပြည်နယ်ထိရောက်အောင်ပြစ်ခတ်နိုင်စွမ်းရှိတဲ့တာလတ်ပစ်ဒုံးကြီးတွေကိုပိတ်ပင်ကတ်တပ်ထားပါတယ်။နျူကလ িয়ার နဲ့သမရိုးကျနည်းပညာသုံးမြေပြင်ကနေပြစ်တဲ့တာလတ်ခရုစ်ဒုံးကြီးအလုံးကိုဒီစာချုပ်ကပိတ်ပင်ကတ်တပ်ထားပါတယ်။စာချုပ်ကိုရုရှားကဆက်ပြီးချိုးဖောက်နေတာကြောင့်စီရေးနဲ့တန်တမန်ရေးလှုပ်ဆောင်နိုင်ခြင်းနီလန်အလုံးကိုအမေရိကန်ကပြန်သုံးသပ်နေတယ်လို့ဘယ်လ်ဂျန်နိုင်ငံဘရပ်ဆဲလ်စ်မြို့မှာကျင်းပတဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးပြီးမှဝန်ကြီးမက်ဒစ်ကသတင်းထုတ်တွေကိုပြောပါတယ်။စာချုပ်ကိုချိုးဖောက်တယ်ဆိုတဲ့အပေါ်ရုရှားကအစင်တစိုက်ငင်းဆိုလာပြီးအမေရိကန်ကစာချုပ်ကိုချိုးဖောက်ပြီးတော့ဒုံးကျည်ကာကွယ်ရေးစနစ်တွေကိုချထားတာလို့အခိုင်အမာပြောဆိုထားပါတယ်
။တရုတ်ဆိုရဟာအမေရိကန်ရဲ့နိုင်ငံရေးစနစ်ကိုတေးသေးအောင်လုပ်ဖို့အတွက်ပြင်မှတ်ထားစူးစမ်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုရအဖွဲ့ကဆက်ဆွဲလိုက်ပါတယ်။ဒုသမ္မတမိုက်ပင်ဆန်ချက်သဘရင်းနဲ့ဝါရှင်တန်ကဟာချန်သိပ်ပံမူဝါဒရေးအဖွဲ့မှာပြောကြတဲ့မင်ကွန်မှာတရုတ်အစိုးရဟာအာဂျိုမန်တဲ့နီလန်တွေနဲ့ပုံမတက်ချွာစွာပဲအမေရိကန်ရဲ့ဒီမိုကရေစီရေးမှာဝင်ရောက်နှောက်ယှက်နေတယ်လို့ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံမှာတခြားသမ္မတတယောက်တက်လာစေနေတယ်လို့လည်းပြောပါတယ်။ရှေ့လာတဲ့အမေရိကန်မှာချင်းပါမဲ့ဂျားဖြတ်ရွေးကောက်ပွဲမှာတရုတ်အစိုးရကဝင်ရောက်နှောက်ယှက်ဖို့စူးစမ်းနေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲသမ္မတထရမ့်ကဆက်ဆွဲခဲ့ပြီးအပြည့်အစုံကိုဒုသမ္မတကသူ့မင်ကွန်ထဲမှာပြောကြားဖို့ရှိတယ်လို့ပြောဆိုခဲ့တာပါ။ဒုသမ္မတပန်ဆာတရုတ်ကွန်မြူနစ်ပါတီဟာအမေရိကန်စီးပွားရေးလုပ်ငန်းတွေ၊ရုပ်ရှင်စတူဒီယိုတွေ၊တက္ကသိုလ်တွေ၊မူဝါဒရေးရာအဖွဲ့တွေ၊ပညာရှင်တွေ၊သတင်းသမားတွေနဲ့ဒေသရင်းပြည်နယ်နဲ့ဘဟုအစုအယားရှိတွေကိုဖိအားပေးပြီးအကျိုးမြတ်ရနေတယ်လို့လည်းဆွတ်ဆွဲပါတယ်။အဆိုးဆုံးကတော့2018ရွေးကောက်ပွဲတွေနဲ့2020သမ္မတရွေးကောက်ပွဲအတွက်ဥတည်တဲ့ဝန်ကျင်အတွက်အမေရိကန်ပြည်သူတွေရဲ့အတွေ့အမြင်တွေပေါ်မှာဩစာလွှမ်းမိုးဖို့အတွက်စတင်ကြိုးပမ်းနေတယ်လို့လည်းပြောပါတယ်။ရုရှားကဂျောင်းဝင်နှောက်ယှက်ဖို့လှုပ်ဆောင်မှုတွေဟာအမေရိကန်တဝန်တိဝဲလှုပ်ဆောင်မှုတွေနဲ့ရှင်ဘာမှမပြောပါလောက်အောင်ဖြစ်နေတယ်လို့အမေရိကန်ထောက်လိုင်းအတိုင်းပိုင်းကအကြီးအကဲအရာရှိတွေကသူ့ကိုပြောခဲ့တယ်လို့လည်းဒုသမရကပြောပါတယ်။အခုပြောတဲ့အချက်လက်တွေကတချို့ကထောက်လိုင်းသတင်းအချက်လက်ဖြစ်ပြီးတချို့ကတော့လူလူအလုံးသိနေတဲ့အချက်လက်တွေဖြစ်ကြောင်းဒုသမရကမင်းကုန်းထဲမှာထည့်သွင်းပြောကြားခဲ့တာပါ။
ပြည်ဝင်အမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့မှာဂျပန်နိုင်ငံကိုလေးရကြာခီထွက်ခွာมาဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပမဲ့ဆယ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်တွားရောက်တာဖြစ်တယ်လို့နိုင်ငံတော်တမင်ငံပုဂ္ဂိုလ်ယုံကအောက်တိုဘာလ2ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီထိပ်သီးအစည်းအဝေးကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတဘာပတိဖြစ်ဦးဆောင်ကျင်းပပြီးမဲခေါင်ဒေသ9နိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ဒေါက်ဆန်းစုကြည်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်လာအိုဝန်ကြီးချုပ်သွန်လွန်စီဆိုလစ်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ကြောင့်နဲ့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွန်ဖုတ်တို့တက်ရောက်ကြမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အောက်တိုဘာလ4ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2009ခုနှစ်ကတည်းကစတင်ကျင်းပလာတဲ့ဒီအစည်းအဝေးကိုဂျပန်နိုင်ငံက3နှစ်တကြိမ်အင်ရှင်ဖြစ်လက်ခံကျင်းပတာပါ။အောက်တိုဘာလ9ရက်နေ့မှာကျင်းပမယ်ဒီနေ့အစည်းအဝေးတွင်အပြန်အလှန်ချိတ်ဆက်မှုလူထုနဲ့တဘာဝပတ်ဝန်းကျင်ဆိုတဲ့အဓိကကဏ္ဍ3ခုမှာဖွံ့ဖြိုးတိုးတက်မှုနောက်ထပ်အားကောင်းလာအောင်လှုံ့ဆော်ရေးပေါ်ခေါင်းဆောင်တွေကြားအမြင်ဖလှယ်ဆွေးနွေးကြမယ်လို့ဂျပန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။အရင်နောက်မဲခေါင်ဂျပန်ပူပေါင်းဆောင်ရွေးဆိုင်ရာအခြေခံမူတည်တစ်ခုကိုခေါင်းဆောင်တွေချမှတ်ကြမယ်လို့လည်းဖော်ပြထားပါတယ်။ခီးစဉ်တွင်ဒေါက်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တရားတွေ့ဆုံမှုရှိပြီးနှစ်နိုင်ငံအကြကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါ့အပြင်ဒေါက်ဆန်းစုကြည်ဟာဖူကူရှိမားဒေသကလေယာဉ်လုပ်ငန်းခွင်ကိုတွားရောက်လည်လာဖို့ရှိတယ်လို့ဂျပန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒေါက်ဆန်းစုကြည်ဟာ2016ခုနှစ်နိုဝင်ဘာလကတည်းကဂျပန်နိုင်ငံကိုတွားရောက်ဖူးပါတယ်။
VOA ဟာဆာထာနာကဝန်ထမ်းထဝက်ကျော်ကိုအလုတ်ဖြုတ်တာဒါမှမဟုတ်အလုတ်ဖြုတ်ဖို့အတွက်လုတော်မှာဖြစ်ကြောင်းချက်သပရင်းနေမှာပဲ VOA ကအကြေညာလိုက်ပါတယ်သူတို့ဟာအနောက်အာဖရိကနိုင်ငံကနိုင်ငံခြားအရာရှိတအူးရဲ့ မလျော်ကန်တဲ့ငွေပေးမှုကိုလက်ခံယူခဲ့ကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်မှာအရေးယူခံကြရတာဖြစ်ပါတယ်။ဗဟိုအစိုးရထောက်ပံ့မှုနဲ့လဲပတ်နေတဲ့ VOA ရုံးရဒါရိုက်တာ Eminent Bennett ကဝန်ထမ်းအလုံးကိုအီးမေးလ်နဲ့အသိပေးခဲ့တာဖြစ်ပါတယ်။ဒါဟာဗဟိုအစိုးရဥပဒေနဲ့စီမင်းစည်းကမ်းအရအရေးယူတာဖြစ်ပြီးဟောဆက်ဌာနကဝန်ထမ်း15ယောက်ကိုအလောက်ကဖြုတ်ပစ်တာဒါမှမဟုတ်ဖြုတ်ပစ်တော်မှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒီ VOA ဝန်ထမ်းတွေဟာသူတို့သတင်းယူခဲ့တဲ့ data ကအရာရှိတဦးရဲ့မလျော်ကန်တဲ့ငွေပေးမှုကိုလက်ခံရယူခဲ့ကြောင်းစွပ်စွဲမှုတွေအတွက် VOA ဝန်ထမ်းနဲ့စစ်ဆေးအရာရှိချုပ်ရုံးကတပြိုင်နက်စစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်မှာအခုလိုအရေးယူတာဖြစ်ကြောင်းလည်းပြောပါတယ်။ VOA ဟာဆက်ဌာနဟာအဓိကနိုင်ဂျီးရီးယားနိုင်ငံအပြင်နီဂျယ်၊ဂါနာ၊ချတ်နဲ့ကင်မရွန်နိုင်ငံတွေကပြည်သူပေါင်းသန်း20လောက်တက်ထုတ်လွှင့်နေတဲ့ဌာနဖြစ်ပါတယ်။လက်ငွေကိုကိုယ်တိုင်လက်ခံယူခဲ့မယ်လို့တန်လျက်ရှိတဲ့ဟောဆက်ဌာနအကြီးအကဲအပါအဝင်ဝန်ထမ်း15ဦးနဲ့စစ်တပ်ရင်းနေမနဲ့မှာပဲ VOA ရုံးရှိမှာတွေ့ဆုံခဲ့ကြောင်းနဲ့သူတို့ဟာရုံးဝင်ခွင့်ကပ်ပြားရေးအသိခံအပြီးအရေးယူကြောင်းရေးသားထားတဲ့စာရွက်တွေကိုလက်ခံရယူခဲ့ကြတယ်လို့ကြံခဲ့တဲ့ဟောဆက်ဝန်ထမ်းတွေကပြောပါတယ်။
လုံခရတဲ့တရင်တပတ်နီပါကအာပြင်းတဲ့ငလျင်နဲ့ဆူနာမီရေလိုင်းတန်တင်ထားတဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းပါလူမျိုးကဟော်တယ်တလုံးရဲ့ပျက်စီးပုံတွေအောက်မှာလူတယောက်အသက်ရှင်နေနိုင်ပွဲရှိတဲ့ရေလက္ခဏာအချက်ပြမှုကိုစံသက်တွေ့ရှိရတယ်လို့ပြင်သစ်ရှာဖွေကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကကြေညာပရင်းနေမှာပြောပါတယ်။ပါလူမျိုးကကျယ်လေးပွင့်အဆင့်မော်ကျူဝါဟော်တယ်ရဲ့ပျက်စီးပုံတွေအောက်မှာပြင်သစ်ရှာဖွေကယ်ဆယ်ရေးအဖွဲ့ဖွန်ပီယဲဒိုလဂျင်းစ်ရဲ့အစိမ့်မြင့်ဤပညာသူရှာဖွေရေးဆက်တွေကနေလူတယောက်ရှိနေတာကိုတွေ့ရှိထားတယ်လို့အဖွဲ့ဝင်တူဖြစ်သူဖိလစ်ဘက်ဆွန်ကပြောပါတယ်။ဒါပေမဲ့အဲ့လူဟာတတိယနေသလားဆိုတာကိုတော့မပြောနိုင်ပါဘူး။ရှာဖွေရေးဆက်ဟာအသက်ရှူတာနဲ့နှလုံးခုန်နေတာတွေအပါအဝင်လူတဦးသက်ရှိထင်ရှားရှိနေတာကိုပြတဲ့အရေးလက္ခဏာတွေကိုဖန်ယူနိုင်တယ်လို့ဘက်ဆွန်ကပြောပါတယ်
။2020ပြည့်နှစ် American ပြည်ဝင်ခွင့်ဗီဇာကန်ဆယ်မဲ့အစီအစဉ်အတွက်ရှောက်လာရေးစတင်လက်ခံနေပြီဖြစ်ပြီးအောက်တိုဘာ3ရက်ကနေနိုဝင်ဘာ6ရက်တွင်တင်သွင်းကြရမှာပါ။ရှောက်လာရေးကိုအွန်လိုင်းကပဲဖြည့်ပြီးတင်သွင်းရမှာဖြစ်ပြီးတော့တီးခြားဆိုင်ရွက်နဲ့ဖြည့်ပြီးတခြားတနည်းနည်းနဲ့တင်သွင်းလို့မရတယ်လို့ရှောက်လာတင်သွင်းဖို့အတွက်အခကျင်းငွေလည်းလုံးဝမပေးရပါဘူး။2020အတွက်ဗီဇာကန်ဆယ်မဲ့အရေးအတွက်9000ဖွင့်တာဖြစ်ပြီးတော့တင်သွင်းတဲ့လျှောက်လော်တွေကကြပန်းရွေးချယ်မှာပါရွေးချယ်ခွင့်ရှိတဲ့နိုင်ငံတွေကဘယ်နိုင်ငံမှာ900ကျော်နှုန်းတဲ့ကြော်တဲ့ကန်ဆန်းမဲပေါက်သူအရေးအတွက်ရမှာမဟုတ်ပါဘူးလျှောက်လော်ဖြစ်ပြီးတင်သွင်းရမယ့် website လိမ့်စာကတော့ www.dblottery.gov ဖြစ်ပြီးတော့အဲ့ဒီမှာညွှန်ကြားချက်တွေအပြည့်အစုံရှိပါတယ်ဒီကန်ဆန်းမဲအစီအစဉ်ကိုအသုံးချပြီးလိမ့်လည်းလှည့်ပြားဖို့ကြိုးစားတဲ့တခြား website အများပြားရှိတာကြောင့်လျှောက်ထားသူအနေနဲ့ဒီ website မှာပဲအချက်လက်တွေကိုဖတ်ရှုပြီးလျှောက်လော်ဖြစ်တင်သွင်းဖို့ American နိုင်ငံကြီးဌာနကအထူးသတိပေးထားပါတယ် Direct from Washington The Voice
of America The Away နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာပါကုချင်ရဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီအများကြိုက်နိုင်ငံရေးလှုပ်ဆောင်မှုတွေနဲ့ရွှေပြောင်းနေထိုင်သူတွေအပေါ်အကြောက်တရားဝင်လာအောင်ပြောဆိုမှုတွေဟာဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်မှုတဖြည်းဖြည်းညွန်နေလာနေကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်နိုင်ငံတကာပြည်ပခါတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကထွက်ပြေးတင်းချောင်လာကြတဲ့ဒုက္ခသည်တွေကိုဘလို့အကာအကွယ်ပေးရမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေကြီးထွားလာနေတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကြီးအကဲကဂျနီဗာမှာကျင်းပတဲ့နှစ်ပတ်လည်ညီလာခံအတွင်းအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကြောင့် VOE သတင်းတောက်လီဇာရှလင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကုစော်ဝင်းလိုင်းတင်ပြပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေဖိနှိပ်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာစံချိန်တင်ပြီး68တန်းခွဲအထိရှိခဲ့ပါတယ်။အများစုဟာကိုယ်နိုင်ငံအတွင်းမှာနေရရွှေ့ပြောင်းခဲ့ကြရတာဖြစ်ပေမဲ့အဲ့ဒီအထက်က25တန်းလောက်ကတော့ဒုက္ခသည်အဖြစ်နဲ့တခြားနိုင်ငံတွေကိုရောက်သွားကြပါတယ်။အဲ့ဒီ25တန်းသောဒုက္ခသည်တွေဟာနိုင်ငံတကာနယ်နိမိတ်တွေကိုဖျက်ချော်ပြီးဒုက္ခသည်တွေအဖြစ်ရောက်လာကြတာကြောင့်သူတို့တွေဟာ1952ခုနှစ်ဒုက္ခသည်များဆိုင်ရာဗရင်ညင်စာချုပ်အရနိုင်ငံတကာရဲ့အကာအကွယ်ပေးမှုကိုရယူပိုင်ခွင့်ရှိပါတယ်။ဒါပေမဲ့အဲ့ဒီအခွင့်အရေးဟာတဖြည်းဖြည်းနဲ့ကွဲပြောက်လာနေပြီဖြစ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတက်ကပြောပါတယ်။တချို့အစိုးရတွေဟာဒုက္ခသည်ဘသူဖြစ်တဲ့နဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံနဲ့ဥပဒေကြောင့်အရာကျင်းမြောင်းနဲ့စီပေါင်တွေချမှတ်လှုပ်ဆောင်လာနေတယ်လို့ဆိုပါတယ်။ကိုယ်နိုင်ငံကနေထွက်ပြေးပြီးဒုက္ခသည်အဖြစ်အတိမတ်ပြုခံရရေးဟာတည်ရေးရှင်ရေးတမျှအရေးကြီးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုလက်မခံဘဲညှဉ်းဆန်ဖို့အတွက်လုံခြုံရေးဆိုတဲ့အကြောင်းပြချက်ကိုမကြာခဏဆိုသလိုအသုံးချနေကြကြောင်း Focal Tech ကပြောပါတယ
်။ Of course there's no doubt governments need and must ensure the security of their citizens.
အစိုးရအသီးသီးကသူတို့နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံမှုရှိရေးကိုလှုပ်ဆောင်တဲ့နယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်ခြင်းကဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်အကူအညီပေးတဲ့လုပ်ငန်းတွေကိုမထိခိုက်စေနိုင်ပါဘူး။
ဒုက္ခသည်တွေဟာအကြမ်းဖက်မှုနဲ့အကြောက်တရားတွေဖြစ်ပေါ်အောင်လှုပ်ဆောင်သူတွေမဟုတ်ဘဲသူတို့ဟာ သားကောင်တွေဖြစ်တယ်လို့လက်ထောင်မဟာမင်းကြီးတတ်ကပြောပါတယ်ထုတ်ကတဲ့တွေဟာအစွန်းရောက်အကြမ်းဖက်လုပ်ငန်းတွေကိုဆန့်ကျင်ကြတဲ့အတွက်တစ်ခါတရံမှာပြစ်မှတ်ထားတိုက်ခိုက်ခံကြရပြီးအာဓမထွက်ပြေးတင်းရှောင်ရတဲ့အဆင့်အထိရောက်လာတယ်လို့ဆိုပါတယ်ဒါကြောင့်ဘေးကင်းလုံခြုံမှုကိုလိုလားကြသူတွေကိုလက်မခံခြင်းဟာမတရားဘူးလို့လက်ထောင်မဟာမင်းကြီးတတ်ကပြောပါတယ
် I think both in the global north and in the global south I have to say it's our observationBut the dehumanization of refugees of
ကဘာကြီးရဲ့မြောက်ပိုင်းကိုပဲကြည့်ကြည့်တောင်ပိုင်းမှာပဲလေ့လာလေ့လာကျွန်တော်တို့တွေ့မြင်မိရတဲ့လောက်ကတော့ဒုက္ခတွေရွှေ့ပြောင်းနေထိုင်သူတွေပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေနိုင်ငံမဲ့တွေလူကုန်တိုက်ခါကင်းမဲ့အောင်ပြုမှုဆက်ဆံခံနေကြတဲ့ကိစ္စဟာစိုးရင်စရာကောင်းပါလေအဲ့လိုဆက်ဆံခံရတာဟာဘာသာစကားအခက်အခဲကြောင့်ပြည်စုံတဲ့သတင်းအချက်လက်မရကြလို့ဟန်တားမှုဖမ်းဆီးထိန်းသိမ်းမှုမိသားစုတွေနဲ့တကွဲတပြားနေထိုင်ကြရမှုလူတွေကိုကုန်ပစ္စည်းလိုအစုလိုက်အပြုံလိုက်ဖမ်းဆီးချုံနောင်ထားမှုတွေကြောင့်ဖြစ်ပါလေ
။နိုင်ငံသားမုံတီမှုလူမျိုးရေးခွဲခြားတဲ့ဝါဒနဲ့တည်ယူတန်အမှုအကျင့်တွေကလူမှုအတန်းဝိုင်းကြားမှာအမျက်ဒေါသထွက်မှုစိုးရိမ်ကြောင်းကြမှုနဲ့အကြောက်တရားတွေဖြစ်ပေါ်လာအောင်တွန်းပို့နေတဲ့အရာတွေဖြစ်တယ်လို့လည်းလက်ထောက်မဟာမင်းကြီးကပြောပါတယ်။ဒီကိစ္စကိုထိတ်တဲရင်ဆိုင်ဖြေရှင်းကြဖို့လိုအကြောင်းသူကပြောပါတယ်။တမိုင်းကိုပြန်လေ့လာကြည့်တဲ့အခါနိုင်ငံသားတွေကိုအဲ့ဒီလိုမချေမငံဆက်ဆံခြင်းကကိုယ့်နိုင်ငံသားတွေကိုပါအဲ့ဒီလိုဆက်ဆံလာစေဖို့လမ်းကြောင်းဖွင့်ပေးသလိုဖြစ်စေတယ်ဆိုတာကိုတွေ့ရှိရကြောင်းလဲဒုက္ခသည်များဆန်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတက်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းနိုင်ပြောပြသွားတာဖြစ်ပါတယ်အကာတကိုညဉ့်ညံ့တဲ့ရည်ရွယ်ချက်နဲ့အတုံးပြူရေးပေါ်ရုရှားနဲ့တရုတ်ကချင်းချောက်နေတာကိုမကြခင်ကျင်းပဖို့ရှိတဲ့လက်နက်ဖြုတ်သိမ်းဆန်ရာကုလသမဂ္ဂညီလာခံမှာအပြင်းထန်ကောက်ွက်မှုပြောဆိုမယ်ဆိုအမေရိကန်နိုင်ငံကပြောပါတယ်လက်နက်ဖြုတ်သိမ်းရေးနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာကုလသမဂ္ဂအထူးရေးညီလာခံပထမကော်မတီအစည်းအဝေးကိုနယူးယောက်မြို့မှာလာမယ့်တနင်္လာနေ့ကစပြီးတော့သတင်း၅ဘက်ကြားကျင်းပမှာဖြစ်ပါတယ်ဂျနီဗာကနေလီဇာရှလင်းပေးပို့ထားတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အဓိကဦးစားပေးလူလားချက်တွေကိုလက်နက်ဖြုတ်သိမ်းရေးနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးမတိုင်ခင်ဂျနီဗာကအမေရိကန်မြေတမ်းကိုယ်စားလှယ်တန်မတ်ကြီးရောဘတ်ဝုဒ်ကချပြပြောဆိုပါတယ်အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေကိုစန့်ကျင်နေတဲ့ကိစ္စရပ်တွေကိုအပြင်းထန်တုံ့ပြန်ပြောဆိုဖို့အမေရိကန်ကိုယ်စားလှယ်အဖွဲ့အစည်းနဲ့စီစဉ်ထားတယ်လို့တန်မန်ကြီးဝုဒ်ကပြောပါတယ်။အဲဒီကိစ္စရပ်တွေထဲထိတ်တန့်မှရှိနေတာကတော့အာဂါဒါနဲ့ဆိုင်ဘာဆိုင်ရာရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေဖြစ်တယ်လို့သူကပြောပါတယ
်။ What they want to do is to limit the United States ability to operate in space by
သူတို့လုပ်ချင်တာကအာကာသမှာအမေရိကန်ရဲ့စွမ်းဆောင်နိုင်စွမ်းကိုကန့်သတ်ချင်တာပါခြေကံအဖြစ်ပြောရရင်ဂျိုဒူးတွေနဲ့ငြိမ်းချမ်းရေးရွယ်ချက်နဲ့သုံးတဲ့အာကာသတွင်တခြားရင်တွေကိုဂျိုဒူးဖြက်လက်နက်တွေနဲ့တိုက်ခိုက်နိုင်စေမဲ့အစီအစဉ်ကိုရှေ့ဆက်လှုပ်ဆောင်ဖို့ဖြစ်ပါတယ
်အာကာသတွင်လက်နက်များချထားခြင်းအပေါ်ကန့်သတ်သည့်သဘောတူစာချုပ် PPWD ကိုပြင်ဆင်ဖို့မူကြမ်းအသစ်တစ်ခုကိုရုရှားနဲ့တရုတ်အစိုးရတွေက2014ခုနှစ်မှာတင်သွင်းထားပါတယ်မူကြမ်းကိုသူတို့တင်သွင်းတဲ့အချိန်ကအာဂါဒါတွင်လက်နက်များချထားခြင်းပေါ်ဥပဒေနဲ့အညီလိုက်နာရမယ့်ကန့်သတ်ချက်ဟာကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးဒဏ်လူညီမျှရေးနဲ့အားလုံးအတွက်ခွဲခြားမှုမရှိလုံခြုံရေးတို့အားကောင်းစေဖို့အရေးအကြီးဆုံးလှုပ်ဆောင်ချက်တစ်ခုအဖြစ်မိမိတို့ယူဆပါတယ်လို့တရုတ်နဲ့ရုရှားတို့ကပြောခဲ့ပါတယ်။အဆိုပြုထားတဲ့စာချုပ်မူကြမ်းအသစ်ဟာအထောက်အထားနဲ့အတည်ပြုနိုင်ခြင်းမရှိသလိုတကယ့်အခြေခံကိစ္စကိုဖြေရှင်းဖို့လည်းမပါဘူးလို့တန်မန်ကြီးဝုဒ်ကသတင်းစာရှင်းလင်းပွဲတွင်ပြောပါတယ်။အဲ့ဒီအချက်ကတော့ကဘာမီပေါ်မှာချထားတဲ့ဂျိုဒူးဖြက်လက်နက်တွေကိစ္စပါ။စာချုပ်မူကြမ်းအသစ်မှာဒါနဲ့ပတ်သက်ပြီးမပါပါဘူး။ဒီကိစ္စဟာအာဂါဒါကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့အသုံးပြုရေးပေါ်ချင်းချောက်မှုတစ်ခုဖြစ်တယ်လို့တန်မန်ကြီးဝုဒ်ကပြောပါတယ်
။ When we ask the Russians and the Chinese why don't you take on this issue in full
ဒီကိစ္စကိုဘာကြောင့်အပြည့်အဝမထည့်သွင်းသလဲလို့ရုရှားနဲ့တရုတ်ကိုကျွန်တော်တို့မေးတော့သူတို့ကဟိုလိုလိုဒီလိုလိုလုပ်ပြီးတကယ်တမ်းဖြေရှင်းမှုမလုပ်ပါဘူး။
အမေရိကန်ရဲ့ဒုတိယဦးစားပေးကိစ္စကဓာတုလက်နက်တွေသုံးဆွဲတာကိုပိတ်ပင်ဖို့အချက်ဖြစ်တယ်လို့တန်မာဂျီဝုဒ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရုရှားဆိုရဟာဓာတုလက်နက်ဒါစီပိတ်ပင်ရေးဖွဲ့ OBCW ကိုတိုက်ခါချဖို့လှုံ့ဆော်ခဲ့တယ်လို့သူကပြောပါတယ်။ OBCW ရဲ့အဓိကလုပ်ငန်းကဓာတုလက်နက်ဆိုင်ရာသဘောတူညီချက်တွေကိုတကယ်တမ်းအကောင့်ထဲပေါ်ကြစေဖို့ဖြစ်ပါတယ
်။ You've seen many public statements by Russian officials dismissing independent
စီးရီးယားကဓာတုလက်နက်အသုံးပြုရတဲ့ဆက်လင်းပြီးတရားလွတ်လပ်တဲ့လေလာသုံးသပ်သူတွေစုံစမ်းစစ်ဆေးသူတွေနဲ့ OPCW ရဲ့လုံဆောင်ချက်တွေကိုရုရှားတာဝန်ရှိသူတွေကပယ်ချတဲ့လူသိရှင်ကြားပြောဆိုချက်တွေအများကြီးတွေ့ထားရပါတယ်။ဒါကြောင့်သိတ်ကိုပြင်းထန်လှတဲ့ရုရှားရဲ့ဝါရဖြန့်ချီမှုတွေကိုတံပြန်ဖို့ကိစ္စဟာပထမဆုံးအဓိကလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။
ဆီးရီးယားအစိုးရဟာဘယ်တော့မှဓာတုလက်နက်အသုံးမပြုခဲ့ဘူးဆိုတဲ့ရုရှားရဲ့ပြောဆိုချက်ကိုအမေရိကန်နဲ့မဟာမိတ်တွေကတုံ့ပြန်ရမှာဖြစ်ကြောင်းနဲ့အဲ့ဒီရာဇဝတ်မှုတွေအတွက်ဆီးရီးယားနဲ့ရုရှားတို့တာဝန်ခံမှုရှိလောက်လုပ်ရမှာဖြစ်ကြောင်းတန်မန်ကြီးဝုဒ်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါအခုတော့အင်းဂျင်တိုင်းပြည်တွေရဲ့သတင်းတပုတ်ကိုဆက်ပါမယ်ကမ္ဘောဒီးယားနိုင်ငံကို၅နှစ်အတွင်းအမေရိကန်ဒေါ်လာ15ဘီလီယံတန်ဖိုးရှိတဲ့ရွှေတွေစင်ကာပူနိုင်ငံကနေတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားမဝင်တင်သွင်းခဲ့တာလားအာဏာပိုင်တွေရဲ့အကျင့်ပြစ်ချစားမှုလားဆိုပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့ကမ္ဘောဒီးယားအခြေစိုက် NGO အဖွဲ့တစ်ခုကထောက်ပြလိုက်ပါတယ်ဒီအကြောင်းဒေးဗစ်ဘွာလီနဲ့တွန်မိုင်းလစ်တို့သတင်းပေးပို့ထားတဲ့သတင်းကိုကိုကျော်အောင်လင်းဆက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုလိုငွေကြေးတန်ဖိုးပမာဏများပြားတဲ့ရွှေတင်သွင်းမှုတွေရှိခဲ့တာကိုဖော်ထုတ်ခဲ့တာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Mother Nature Cambodia ဆိုတဲ့အဖွဲ့ကဖြစ်ပြီးအစိုးရရဲ့စီးရင်အချက်လက်တွေကနေတဆင့်သိရလားလို့ဆိုပါတယ်တန်မိုးများလာတဲ့ရွှေတွေစီးရင်မရှိဘဲစင်ကာပူကနေဝင်လာတဲ့ကိစ္စဟာဗနာရေးဆိုင်ရာပြစ်မှုကျူးလွန်မှုလားမှောင်ခိုတင်သွင်းခဲ့တာလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ Mother Nature Cambodia အဖွဲ့ကိုပူရဲထူထောင်သူ Alejandro Gonzalez de Vicen ကပေါ်ပူနေတော့ကပြောပါတယ
်မေဆော့370တောင်းစမားနှင်းတက်ပြ
တန်ကြီး380ရဲ့ရွှေကြောင်းတွေရဲ့တန်ဖိုးကဒေါ်လာ15ဘီလီယံကျော်ပါတယ်2012ခုကနေ2018ခုနှစ်အတွင်းစင်ကာပူနိုင်ငံကတင်သွင်းခဲ့တာပါအစိုးရရဲ့စီးရင်တွေမှာဒီရွှေတွေဝင်လာတာနဲ့ပတ်သက်ပြီးမှတ်တမ်းမရှိပါဘူးတရားမဝင်တဲ့နီနံရောက်လာတာမဟုတ်ဘူးဆိုရင်စီးရင်အင်းတွေမှားယွင်းပြီးလုံမိတာလားဆိုတာမေးစရာရှိပါတယ
်အခုလိုဆွဆွဲချက်ရှိလာတာကိုကမ္ဘောဒီးယားအရာရှိတွေကတော့မဟုတ်ဘူးလို့ညင်းပါတယ်နိုင်ငံတည်းကိုရွှေတွေပုံမှန်တိုင်းဝင်နေတာပါပဲလို့ဆိုပါတယ်စင်ကာပူကနေပြီးတော့ကမ္ဘောဒီးယားကို9နှစ်အတွင်းတင်သွင်းခဲ့တဲ့တခြားကုန်ပစ္စည်းတွေအားလုံးရဲ့တန်ဖိုးထက်အခုရွှေတွေဝင်လာတဲ့တန်ဖိုးကဒေါ်လာ12ဘီလီယံပို့ပြီးတော့များနေတာပါ Mother Nature အဖွဲ့ကကမ္ဘောဒီးယားဗနာယီဝန်ကြီးဌာနရဲ့စင်းစရားတွေကိုလေ့လာပြီးတော့ပြောတာဖြစ်ပါတယ်အရင်တုန်းကတော့တရားမဝင်တစ်လုံငန်းတွေနဲ့တရားမဝင်သဲတူးဖော်ရောင်းချမှုတွေနဲ့ပတ်သက်ပြီးစည်ရင်းအင်မှားယွင်းတွက်ချက်မှုတွေရှိခဲ့တယ်ဆိုပြီးအစိုးရကလက်ညှိုးထိုးခဲ့ပါတယ်စည်ရင်းအင်မှားယွင်းမှုဆိုတာဖြစ်တဲ့ကိစ္စဆိုပေမဲ့နိုင်ငံတော်အသုံးစရိတ်ထက်တောင်ပိုများနေတဲ့စည်ရင်းကွာဟမှုကိုဘယ်လိုဖြေရှင်းမလဲလို့လဲAlejandro Gonzalez ကမေးခွန်းထုတ်ပါတယ်2018ခုနှစ်အတွက်ကမ္ဘောဒီးယားရဲ့ဗန်နာရေးအသုံးစရိတ်ကဒေါ်လာ6ဘီလီယံချထားတာပါ
ဟဲ့ဒုချနေយើងទាំងអស់គ្នាតម្រូវឲ្យមានការបកស្រ
ាយជំនាញបញ្ញាជួយគិសានបတ်သက်ពីសសញ្ញាអសូរឋានៈរីកភិសិនពីពូលូបានអធុទភិនអកောက်ខွန်ឋានៈនៃកម្ពុជាអမျိုးသားបានដូចភិសិនពីពូលូបាន
អគុគិសាကိုទីណៃអង VOA ကកម្ពុជាអកောက်ខွန်នៃမျိုးသားបាននេះကိုဆက်ទွယ်ခဲ့ပြီမဲ့လေបាអភិមមិនយកគេបាទကမ္ဘောဒီးယားဆိုရရဲ့ပြောရေးဆိုခွင့်ရှိသူဖေစီဖန်ကလည်းဒီရွှေကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုရှိတယ်ဆိုတာသူမကြားမိဘူးအခုလိုဆွဆွဲချက်ကလည်းအခြေအမြစ်မရှိတဲ့ဆွဆွဲချက်တသက်ပါလို့ဆိုပါတယ်ထိုင်းအခြေစိုက်နိုင်ငံရေးလှလာတုံးသက်သူ Josh McClough ဟာကမ္ဘောဒီးယားနဲ့ဆိုင်တဲ့ရွှေကုန်ကူးမှုကိုစုံစမ်းစစ်ဆေးခဲ့သူဖြစ်ပါတယ်သူကလည်း Mother Nature အဖွဲ့ရဲ့တင်ပြချက်ကိုကြည့်ပြီးကြီးမားတဲ့ရွှေမောင်ခိုလုပ်ငန်းဖြစ်နေတဲ့သဘောပဲလို့ခန့်မှန်းပါတယ်စင်ကာပူနိုင်ငံဟာရွှေနဲ့ပတ်သက်ရင်ဈေးကွက်လွတ်လပ်ခွင့်လုံးဝရှိတဲ့နိုင်ငံဖြစ်ပြီးကြိုက်တဲ့လောက်ပမာဏအရောင်းဝယ်လုပ်လို့ရပါတယ်။ဘီလီယံဒေါ်လာနဲ့ချီပြီးတော့ရွှေအရောင်းဝယ်လုပ်ရင်လဲစင်ကာပူမှာဘာမဲခွန်းမှထုတ်မှာမဟုတ်ဘူးလို့ Josh McClough ကဆိုပါတယ်။ကမ္ဘောဒီးယားကိုရွှေတင်သွင်းမယ်ဆိုရင်အစိုးရဘဏ်ကိုငွေလွှဲကပေးရတာကလွဲပြီးအခွန်မဆောင်ရပါဘူး။ဒါပေမဲ့ကမ္ဘောဒီးယားနဲ့ကပ်ရက်ရှိတဲ့ဗီယက်နမ်နိုင်ငံကတော့ရွှေတင်သွင်းမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါ။တဖက်မှာဗီယက်နမ်ရဲ့စီးပွားရေးကလည်းတော်တော်ကောင်းနေတာကြောင့်ဗီယက်နမ်စီးပွားရေးသမားတွေတော်တော်များများကဗီယက်နမ်ငွေအစားရွှေကိုဝယ်ဆုထားကြကြတာပါအဲဒါကြောင့်လဲဗီယက်နမ်နိုင်ငံမှာရွှေမောင်ခိုလုပ်မှုတွေမကြာခဏတွေ့ရတတ်တယ်လို့ရွှေကုန်ကူးမှုကိုလေ့လာသူ Josh McClough ကဆိုပါတယ် Transparency International လို့ခေါ်တဲ့နိုင်ငံတကာအဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ရဲ့အဆိုအရကမ္ဘောဒီးယားဟာအရှိတောင်အာရှမှာအကျင့်ပြစ်ချစားမှုအများဆုံးနိုင်ငံဖြစ်ပါတယ် Mother Nature Cambodia အဖွဲ့ကနေပြီးတော့ Cambodia အစိုးရရဲ့ဗန်နာရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးထောက်ပြဝေဖန်တာဒါပထမဆုံးအကြိမ်မဟုတ်ပါဘူး2009နဲ့2015ခုနှစ်တွေအကြား Cambodia ကတဲတွေဒေါ်လာတန်း900ဘူးစင်ကာပူနိုင်ငံကဝယ်ယူခဲ့တယ်ဆိုတဲ့စည်းရင်းကိုထောက်ပြပြီး Cambodia အစိုးရကို2016ခုနှစ်တုန်းကမေးခွန်းထုတ်ခဲ့ပါသေးတယ်အဲ့ဒီတုန်းကလည်း Cambodia အခောက်ခွန်ဌာနမှာစင်ကာပူကိုတဲတင်သွင်းခဲ့တဲ့စည်းရင်းလုံးဝမရှိခဲ့ပါဘူ
းကိုကျော်လင်းပြောပြသွားတာဖြစ်ပါတယ်တို့ရရှိမြန်ခင်ဗျာဟောလိဝုဒ်လူကမ်းရှင်ကြီး Harvey Weinstein ကသူ့အတွက်အလုပ်လုပ်ပေးနေတဲ့အမျိုးသမီးတွေပေါ်လိမ်မန်းဆိုင်ရာထိပါစော်ကားတဲ့ဆိုတဲ့ဆွဆွဲချက်ဒီလုံခဲ့တဲ့တစ်နှစ်ကျော်က New York Times သတင်းစာကြီးကအသေးစိတ်ဖော်ပြခဲ့ပြီးတဲ့နောက်ပိုင်းလိမ်မန်းဆိုင်ရာထိပါစော်ကားတက်ခဲ့ခံရပါတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးအကြောင်းအရာတွေကိုအမျိုးသမီးတွေကထုတ်ဖော်ပြောဆိုခဲ့ကြပြီး Twitter လူမှုကွန်ရက်မှာ Me Too ထပ်တူခန်းစားရပါတယ်ဆိုတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်မီတူးလှုပ်ရှားမှုပေါ်ပေါက်လာတဲ့တစ်နှစ်တာကာလနောက်ပိုင်းမှာဒီလှုပ်ရှားမှုကြောင့်ခိုင်မာတည်တဲ့အပြောင်းလဲတစ်ခုဖော်ဆောင်နိုင်သလားဆိုတဲ့အပေါ်မှာ VOA သတင်းတောက်ဒိုရာမကွာရဲ့စူးစီးတင်ပြထားတာကိုမတ်တင်ကြီးထိုက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ကဲအဖွဲ့ရဲ့လက်တလောခတ်ယူထားတဲ့စစ်တမ်းအရာတော့နိုင်ငံ၈ခုတို့ကအမျိုးသားတွေရဲ့လေးပုံတစ်ပုံကကိုဝင်းဒန်းတွေနဲ့လိင်ကိစ္စပတ်သက်ဆက်နွယ်မှုဟာပြဿနာမဟုတ်ဘူးလို့ယုံကြည်နေကြတဲ့အကြောင်းဖော်ပြထားပါတယ်ကဲအဖွဲ့က Rachel Lehman ကအခုလိုပြောပါတယ်
And it ranged up as high as 62% in Egypt.
Egypt နိုင်ငံမှာ62%ရာခိုင်နှုန်းအထိကိုရှိပါတယ်။ American ပြည်ထောင်စုမှာတော့ဒီလောက်မများဘူးလေ။ဒါပေမဲ့အခု2018ခုနှစ်မှာတောင်အမျိုးသား10ဦးမှာတဦးကဒီလိုစိတ်နေသဘောထားရှိနေတာဆိုတော့ဒါကတကဘာနှုန်းနဲ့ဆိုင်တဲ့ပြဿနာကြီးပေါ့ရှင်
။ Me too လှုပ်ရှားမှုကစီးပွားရေးလုပ်ငန်းကဏ္ဍအတွင်းမှာတော့အပြောင်းလဲရှိလာတယ်လို့ဂုံတိတ်ခါပြိပခတ်နဲ့ဒလေထုံးတန်းဆိုင်ရာအကြံပေးတဦးဖြစ်တဲ့ဒါဗီယာတီမင်းကပြောပါတယ
် I actually think corporate boards are becoming more and more responsible. One part of it is because they've got more women on them.
လုပ်ငန်းကြီးတွေရဲ့ဘုတ်ဖွဲ့တွေကတော့ပိုပြီးတာဝန်ခံမှုရှိလာတယ်လို့ယူဆပါတယ်။တစ်ချက်ကအမျိုးသမီးတွေရဲ့ထောက်ခံမှုပိုရလာတယ်။နောက်တစ်ချက်ကတော့ဂုဏ်သိက္ခာပိုင်းဆိုင်ရာအရာအန္တရာယ်ရှိတာကိုသိရှိထားလို့ဖြစ်ပါတယ်
။ဒါဗီယာတီမင်းက2015ခုနှစ်ဒီဇင်ဘာလကတည်းကနမေကျော်ပုဂ္ဂိုလ်တွေရဲ့လိမ်ပိုင်းဆိုင်ရာထိပါဆော်ကားမှုဆွဆွဲချက်တွေကိုစုဆောင်းခဲ့တာဖြစ်ပြီးဒီကနေ့ဒီအချိန်မှာဆိုရင်အဲ့ဒီစရင်တဲမှာလူပေါင်း923ယောက်ကျော်ရှိလာပါပြီ။မီတူးလှုပ်ရှားမှုကနိုင်ငံရေးမှာလည်းအပြောင်းလဲတွေဖြစ်စေပါတယ်။လာမယ့်နိုဝင်ဘာလလွှတ်တော်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ရတဲ့အမျိုးသမီးအရေးအတွက်ကစံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်အမျိုးသမီးများနဲ့နိုင်ငံရေးဆိုင်ရာစင်တာကKelly Ditmar ကအခုလိုပြောပါတယ
် So I think that Me Too creates and sort of adds to an environment
အထူးသဖြင့်အမျိုးသမီးတွေနဲ့အမျိုးသားတွေကြားမှာလုံပိုင်ခွင့်မညီမျှမှုနဲ့ပတ်သက်ပြီးတော့ကျမတို့ပြောဆိုမေးခွန်းထုတ်နေကြတဲ့အခြေအနေတရက်ကို Me Too လှုပ်ရှားမှုကဖန်တီးလိုက်တာမျိုးပို့ပြီးတော့တိုးသွားစေတာမျိုးဖြစ်စေတယ်လို့မြင်ပါတယ်အထူးသဖြင့်တော့အဖွဲ့အစည်းအားလုံးမှာလုံပိုင်ခွင့်အာဏာမညီမျှမှုကိုကြည့်မယ်ဆိုရင်ဆွေးနွေးပွဲတွေမှာအမျိုးသမီးတွေမပါတာမျိုးအရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာအမျိုးသမီးတွေမရှိတာမျိုးတွေကိုစပြီးတော့တွေ့မြင်လာကြပါပြီ
။ Me too လှုပ်ရှားမှုကြောင့်အပြောင်းလဲဖြစ်လာတယ်လို့ပြောကြတဲ့အမေရိကန်တချို့လည်းရှိပါတယ်
။ It definitely impacts how I want to teach my daughter to react to certain situations.
ဒီလိုအခြေအနေမျိုးမှာဘယ်လိုတုံ့ပြန်ရမလဲဆိုတာကိုသမီးကိုလမ်းညွှန်သင်ပြတဲ့အခါမှာဒီလှုပ်ရှားမှုကတကယ်ကိုသက်ရောက်မှုရှိပါတယ်လို့ပြောဆိုသွားတာပါ။
It does make me more mindful of how prevalent it is in
လူပွဲစည်းအတွင်းမှာဒီကိစ္စဘလောက်ပြန့်နှံ့နေသလဲဆိုတာအပေါ်မှာဒီလှုပ်ရှားမှုကြောင့်ပိုးပြီးသတိထားမိတယ်လို့ထင်မှတ်မထားတာတွေသိရပြီးတုံ့လောက်ရပါတယ
်လိန်ပိုင်းဆိုင်ရာထိပါစော်ကားခံရအကြမ်းဖက်ခံရတဲ့ကဘာတလွားကအမျိုးသမီးတွေအတွက်လဲမီတူးလှုပ်ရှားမှုကအရေးပါပါတယ်ဒါပေမဲ့လို့လဲဒီလှုပ်ရှားမှုကရေရှည်ခံမလားဆိုတာကိုတော့အကြံပေးတူဖြစ်တဲ့ဒါဗီယာတီမင်းကသိပ်ပြီးသေးချာရေရလှတယ်တော့မဟုတ်ဘူးလို့သုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုအီလီနွိုင်းပြည်နယ်ကဆေးဖက်ဆိုင်ရာကျွမ်းကျင်သူဟီဘာချက်နီကအခုလိုပြောပါတယ
်။ Absolutely, I think every woman has a moment.
အမျိုးသမီးတိုင်းမှာဒီလိုအတွေ့အကြုံမျိုးရှိကြမယ်လို့ယူဆပါတယ်။ကျွန်မစိတ်ရှိတိုင်းတုံ့ပြန်နိုင်ခဲ့သလားဆိုရင်တော့ကြောက်လို့မလုပ်ခဲ့ရပါဘူး။ဒါပေမဲ့အခုဆိုရင်ရောဒီလိုပဲတုံ့ပြန်မလားဆိုရင်တော့ဖြစ်နိုင်ပါတယ်။ကျွန်မကြောက်နေတော့မှာပဲ။ဝေဖန်ကြည့်ရမှုတွေရှိနေသေးပ
ါအမျိုးသမီးတွေလွတ်မြောက်ဖို့အတွက်ကတော့မီတူးလှုပ်ရှားမှုတွေမဟုတ်ဘဲဒီလိုကိစ္စရပ်တွေကိုစန့်ကျင်ထုတ်ဖော်ပြောဆိုဖို့အတွက်ပါလှုပ်ဆောင်စရာတွေအများကြီးရှိနေပါသေးတယ်လို့လည်းပြောဆိုကြပါတယ်ရှင
်မတ်တင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ် VOA American တန်ကတောက်ကြနေမနေ့ဖက်စီစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကုစုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေအတန်လှိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ကနေ့တင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင
်အဲမဲ့တာကျုပ်ချက်ချင်းကကျွန်တော်တို့တိုင်းပြည်မှာဒီဇိုင်းဖြတ်လို့မရပါဘူး။သတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည့်စုံမှဖြတ်ရပါတယ်။ဥပမာအသက
်ဆွန့်ပစ်ခံကလေးငယ်နဲ့မလို့ခြင်းနဲ့ကိုဝင်ကာကွယ်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရည်ကွယ်မဲ့ကလေးများရှော့ချရေးနဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေတွင်ရင်မူတာဖွားမီးရအထူးအငိမ့်စားပမောက္ခဒေါက်တာမြတိရာရဲ့ပြောဆိုချက်ဖြစ်ပါတယ်အပြည့်စုံနောက်ပိုင်းမှာကြားဖို့ရှိပါတယ်အဲ့ဒါနဲ့အတူနေဆက်ဒေသမှာအခြေဆိုင်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့သတင်းလွှာကိုလည်းနားဆင်ကြရပါလိမ့်မယ်ခုတော့ဒါဒီမတင်ဆက်ခင်မှာနောက်ထပ်သတင်းလွှာတစ်ပုဒ်ကိုကြားကြပါအောင်မယ်ဗြိတိန်နိုင်ငံကောလိတခုကတပ်ခွဲကနေမှမွေးထားတဲ့ခြင်တွေကို gene drive လို့ခေါ်တဲ့မျိုးရိုးဗီဇပြုပြင်ပြောင်းလဲတဲ့နည်းနဲ့ဆန့်သက်ကြည့်တဲ့အခါမှာခြင်တွေအလုံးတည်ဆုံသွားတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဒီနည်းလည်းကခြင်မတွေကိုမျိုးမပွားနိုင်အောင်လှုပ်ထားပြီးခြင်တွေလုံးဝမျိုးတုံပြောက်ွယ်သွားအောင်တီထွင်ထားတာပါ။တက်ခွဲကနဲ့မှအသုံးပြုတဲ့အဲ့ဒီနည်းလည်းကပြင်ပကဘာလောကတွေကငှက်ဖျားယောဂပိုးလိုကူးဆက်ယောဂတွေတည်ဆောင်ဖြန့်ပြူးနေတဲ့ခြင်တွေကိုနှိမ်နေတဲ့နေရာမှာအသုံးပြုလို့ရလိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်မှန်းထားကြပါတယ်။ဒီကြောင့် Henry Ridgewell ပြပို့ထားတဲ့သတင်းလွှာကိုနန်းလောင်တင်ပြထားတာကိုနားဆင်ပါခင်ဗျာ
။ငှက်ဖျားယောဂပိုးတည်ဆောင်ထားတဲ့ခြင်တွေကိုနှစ်စဉ်လူပေါင်း4,300လောက်တည်ဆုံနေရပြီးအများစုကကလေးငယ်တွေဖြစ်ပါတယ်။ဒါကြောင့်အခုလိုနီလန်းတဲ့ခြင်တွေကိုနှိမ်နေနိုင်မယ့်အပေါ်စိတ်ဝင်စားမှုတွေမြင့်တက်လာနေပါတယ်။ပရတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ Imperial College London ကသိပ္ပံပညာရှင်တွေကတက်ခွဲခန်းထဲမှာမွေးမြူထားတဲ့ခြင်တွေကို gene drive နည်းပညာကိုစမ်းသပ်အသုံးပြုပြီးနှိမ်နေနိုင်ခဲ့ပါတယ်။ဒီသုတေသနလုပ်ငန်းကိုပူရဲဦးဆောင်သူပေါမောက်ခ Andrea Crisanti ကအခုလိုရှင်းပြပါတယ်။
The gene drive is a technical solution.
မျိုးဗီဇကိုနည်းပညာသုံးပြီးတော့ပြုပြင် moment ထားတဲ့ gene drive နည်းကအစပိုင်းမှာခြင်ကောင်ရည်နည်းနည်းလေးကိုကူးဆက်သွားစေမှာဖြစ်ပြီးနောက်ပိုင်းခြင်ကောင်မှမကျန်အောင်ကူးဆက်ပြန့်နှံ့သွားအောင်လုပ်ပါလိမ့်မယ်
။ဒီလိုပြုပြင် moment ထားတဲ့နည်းထဲမှာလိမ့်ပိုင်းနဲ့ပတ်သက်ပြီးတော့ပိုင်းခြားသိမြင်လာနိုင်ခြင်းမရှိအောင်လှုပ်ထားတဲ့မျိုးဗီဇတွေဖြန့်ဝေပေးတာလည်းပါပါတယ်။ဒေါက်တာ Crisanti ကအခုလိုပြောပါတယ်။
So in this way a genetic female if you destroy this gene cannot develop.
ဒီနည်းနဲ့ဆိုတော့ချင်မတွေလည်းမျိုးမပွားနိုင်တော့ပါဘူး။ဒါပေမဲ့အထီးလည်းမဟုတ်အမလည်းမဟုတ်တဲ့ဟိုမကြဒီမကြအခြေအနေကိုချင်တွေရောက်သွားနိုင်ပါတယ်။အဲ့ဒီအခြေအနေကို intersex လိင်ကွဲပြားမှုမရှိတဲ့အခြေအနေလို့ခေါ်ပါတယ်။အဲ့ဒီချင်တွေကလူကိုမကိုက်နိုင်တဲ့အပြင်ချင်းဥတွေလည်းမပေါက်နိုင်တော့ပါဘူး။ဒါကြောင့်ချင်တွေလည်းထပ်မပေါက်တော့ပါဘူး
။ဒီလိုချင်းဥတွေမပေါက်နိုင်တော့တဲ့ချင်တွေပြန့်ပွားသွားရင်ချင်မျိုးစေ့တစ်ခုလုံးမျိုးဆက်ဆက်တစ်ခုအတွင်းလုံးဝပြောက်ကွဲသွားမှာပါ။အဲ့ဒီလိုအောင်မြင်မှုမျိုးတက်ခွဲကန်အပြင်ဘက်မှာပုံတူပွားလုပ်နေမလားဆိုတာကတော့မေးခွန်းထုတ်စရာရှိပါတယ
် We've already done we have moved this mosquito in large confined space
အပူပိုင်းဒေသလိုမျိုးအတိအကျဖန်တီးထားတဲ့ဒီထက်ကြီးတဲ့နေရာတစ်ခုစီကိုဒီချင်းတွေပြောင်းထားကြည့်ပြီးပါပြီအဲ့ဒီအပိုင်းလုတ်ပြီးရင်တော့ဒီနည်းအတိုင်းနောက်ပိုင်းဆက်ပြီးတော့အသုံးပြုသွားဖို့သတင်းအချက်လက်တွေစုဆောင်ထိန်းသိမ်းရမယ့်အပိုင်းကတိတ်ကိုရေးပါပါတယ်ဥပမာပြောရရင် gene drive ကိုချင်းရဲ့ကိုယ်ထဲရောက်သွားအောင်လုပ်တဲ့နေရာမှာအနေရကင်းရှင်းဖို့တည်တည်ငြိမ်ငြိမ်ဖြစ်နေဖို့ဘလို့လုပ်ရမလဲဆိုတဲ့အချက်လက်တွေကိုစုဆောင်းရမှာပ
ါဒီလိုအပြင်းနဲ့နီးပညာကိုအနေရကင်းကင်းနဲ့လုပ်ကင်နိုင်တယ်ဆိုတာလူမှုကိုအာမခံပေးဖို့တိတ်ကိုပြဌာနာကြပါတယ် gene drive နီးပညာကိုသဘာဝတော်ကြီးထဲမှာလာမဲ့9နှစ်ကနေ10နှစ်အတွင်းစမ်းသပ်အသုံးပြုနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်မှန်းချပါတယ်အခုချိန်မှာတော့ကဘာတဝံငှက်ဖျားယောဂတိုက်ပြေးလုပ်ငန်းတွေရပ်တန့်နေတဲ့အတွက်ဒီနေရာမှာအသုံးပြုနိုင်မယ့်နေလန်သစ်တွေအရေးပေါ်လိုအပ်နေတယ်လို့ကဘာကျန်းမာရေးအဖွဲ့အစည်း WHO ကပြောပါတယ
်။သောတာရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံခြားအရေးရောင်းချမှုတွေကိုမကြသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လေစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါဗျ။နိုင်ငံခြားအရေးတွေကန့်သက်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။န နောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်ဆိုတာတွေကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်
။တိုက်ရိုက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့လို့ဆိုအပ်ပါတယ်အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်အသုံးသုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်နိုင်ကြပါပြီခင်ဗျာ
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက pull pull ကဆွဲတာ a တခု FAST fast ကလှဉ်းတာမြန်တာ WONE 1ကတခုဆိုတော့လှဉ်းမြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။စွန့်ပစ်ခံကလေးငယ်နဲ့မလူချင်းနဲ့ကိုဝင်ကာကွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရင်ခွင်မဲ့ကလေးများရှော့ချရေးနဲ့ကာကွယ်ဆောင်ရှောက်ရေးအသင်းအထွေထွေတင်းမှုတာဖွားမီရဲ့အထူးအငိမ့်စားပမောက္ခဒေါက်တာမြတ်တီတာနဲ့ကိုဝင်မင်းဆက်သွယ်မေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ။
โอเคตาพามีเยทุกข์เสียวันจีปมัคคะดอกเตอร์อมยติดาครับเนี่ยยิงกุมแม่คลีงเหรี่ปอเนาะที่ซุ่มปิดคันได้คลีงเหรี่ช่อชายีด้วยปีกระตะคอกก็ซุ่มนึกแก่ยามาผิดอาจินอาจารย์ยินတွင်เนี่ยไม่รู้จินเนี่ยกูไม่อยากผู้กากวยยินเยบุยะเปาะปะแก่เลยบ่ที่ตะคอกตออะกุหลูช่อชานายยินด้วยไม่รู้จินเนี่ยกูไม่อยากผู้กากวยยินมาที่ต้าเสชานีอเทศเซ่งเนี่ยปัดตะหลูที่อธิยอกซงซวยเบยอ่ะนี่สาบิเซมมาရှင်းပြมั้ยอามิเ
นี่ยกางโตเสิกชายาซงเนาะကားတဲ့ကံလမ်းဒီမှာအာမိတင်ကိုဗာနဲ့တိုင်းတာလေဆိုရင်အမျိုးသမီးတရားတစ်နှစ်သုံးလိုက်လို့ရှိရင်ကိုဝင်ရသွားတဲ့နှုန်းအဲ့ဒီမှာမှကိုဝင်ရသွားတဲ့နှုန်းတယောက်ထက်နေတဲ့နည်းပေါ့အဲ့ဒီကအကောင်းဆုံးနည်းကဗာကျော်ဖြတ်ခြင်းပါပဲထောင်မှာမှတယောက်ဖြစ်ခြင်းနဲ့ဖြစ်နေပေါ့ဒါပေမဲ့တာကျော်ဖြတ်ခြင်းကကျမတို့တိုင်းပြည်မှာလူတိုင်းဖြတ်လို့မရပါဘူးသတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည့်စုံမှဖြတ်ရပါတယ်ဥပမာအသက်40ကျော်ရင်ခလီတယောက်ရှိရင်ဖြတ်ခွင့်ရှိပါတယ်38နှစ်ဆိုရင်ခလီ2ယောက်35နှစ်ဆိုရင်ခလီ3ယောက်လက်ထဲမှာရှိဆိုတာကြောက်ဖြတ်လို့ရပါတယ်။အဲ့ဒါအပြင်တခြားမအေးမှာကျမ်းမာရေးချူတဲ့တာရှိလို့ကိုယ်ဝန်မဆောင်သင့်တော်လူကြီးစာရင်လည်းဖြတ်ခွင့်ရှိပါတယ်။နောက်နှစ်ခါခွဲပြီးတတိယမြောက်ကိုယ်ဝန်ဆိုလည်းအသက်ဘလောက်ပဲဖြစ်ပလိစီဖြတ်ခွင့်ရှိပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည်းရောဘလို့အနေထားရှိတယ်လဲ
။နောက်ကျန်တဲ့နည်းနှစ်ခုကတော့ရေးရှိကြရှိခံတဲ့နည်းလေးဖြစ်တယ်။ဗာမိတင်ကောင်းတဲ့နည်းလေးဖြစ်တယ်။နှစ်ရှိလက်ခံပါလေ၊သုံးနှစ်ခံတာလည်းရှိသေး၊ငါးနှစ်ခံတာလည်းရှိသေး။ဒါပေမဲ့လူချင်းရင်ပြန်ထုတ်လိုက်ရင်လည်းကိုယ်ဝင်ရနိုင်ပါလေ။အဲ့နှစ်ခုကတော့ဇမောင်းအရေးကြားအောက်မှာတွင်နေပုံမုံပါလေပစ္စည်း။နောက်တဲ့အိမ်တွင်မှာထည့်တယ်ပစ္စည်း။ဒါပေမဲ့အိမ်ထဲထည့်တဲ့ပစ္စည်းရဲ့ပြဿနာတော့ကြားသီလိုက်ညာတက်ပါလေ၊ခိုက်တက်ပါလေ။ဒ ဒါကြောင့်မလို့ယာတိလာရင်များတဲ့သူကြိုက်တဲ့သူတွေအတွက်ကတော့မတင်တော့ပါဘူး။အဲ့လိုမဟုတ်ဘူးဆိုရင်တော့ပိမာရဲ့အသားလုံးတို့ပူရစ်တည်းမရှိဘူးပုံမှန်လဲဆိုရင်ဒီပစ္စည်းတုံးလို့ခေါ်ပါလေ။သူကထုတ်ချင်လေလွယ်စီပါလေအလွယ်တကြီးကျိုးစာလေးကိုဆွဲထုတ်လိုက်တာနဲ့ရပါလေ။အခုနောက်ပိုင်းမှာဆိုရင်ကလေးမွေးပြီးပြီးချင်းအချင်းကြပြီးတာနဲ့တိမ်ထဲကိုထည့်လိုက်လို့ရပါလေ။ကို6ပတ်ကျော်ပြီးတော့မှတိမ်ပုံမှန်နေရာမှာရောက်ပြီးမှထည့်ရရင်ပုံပြီးတော့ခက်ချင်ပါလေ။ခွဲမွေးတဲ့လူဆိုလို့ရှိရင်လည်းပူလွယ်ပါလေ။ကလေးထုတ်ပြီးတဲ့ချိန်မှာတိမ်ထဲကိုတီချထည့်ပြီးလိုက်လို့ရပါလ
ေ။ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည
်းလမောင်းရည်ကြအောက်ပင်ပစ္စည်းကတော့ဟော်မုန်းပါပါလေ။ progesterone ဆိုတဲ့ဟော်မုန်းပါ။အဲ့ဒီဟော်မုန်းကိုနေ့တိုင်းနည်းနည်းနည်းနည်းထုတ်ပေးနေခြင်းအပြင်အာဟုမကြည့်အောင်တင်ကောင်းရဲ့အမိသားကိုချွတ်ပြအောင်လုပ်ပေးပါတယ်။ဒါပေမဲ့သူ့ရဲ့တက်တနာဆရာဝန်ကိုယ်တိုင်ထည့်ပြရတယ်ထုံကြီးထူပြီးတော့ပြန်ထုတ်တဲ့အခါမှာလေဆရာဝန်ကိုယ်တိုင်ကလိုအပ်ရင်ဒါလေးနဲ့လှီးပြီးတော့မှထုတ်ပေးရတာမျိုးရှိပါလေ။အဲ့ဒါဒီမှာကတော့ဟော်မုန်းကိုတနည်းနည်းနည်းနည်းနည်းထုတ်ပေးတဲ့အခါမှာဟော်မုန်းလေဆိုမငြိမ်တာလေးတွေရှိတတ်ပါလေ။အဲ့လိုမငြိမ်လို့ရှိရင်ဓာတ်ပြီးတွေးရမိတိုင်းလေးကိုစွတ်ကဲစွတ်ကဲအနေစင်းညစင်းအဲ့လိုပုံမှန်မှန်မှန်တွေးစင်းရင်ဖြစ်တတ်ပါလေ။ဒါပေမဲ့တချို့ကြတော့လေလုံးဝကိုမစင်နဲ့ထိန်သွားတာလေဖြစ်တတ်ပါလေ။သူအများကြီးကတော့ယာတိထိန်သွားတယ်မလားတာကိုလက်ခံနိုင်နေနဲ့နည်းနည်းနည်းနည်းစင်းနေမကြိုက်ကြပါဘူး။ထည့်ပြီးရတယ်အဲ့လိုဖြစ်ရင်လာပြန်ထုတ်ခိုင်းတတ်ပါလေ။ဒါကြောင့်မလို့ဒီလိုမျိုးသူ့ရဲ့ဆူချိုလေးပေါ့ကျူတင်တိထားပြီးတော့လက်မခံနိုင်ဘူးဆိုရင်ငါကိုယ်ကမထည့်တာကောင်းပါလေ။ဒါဆိုဒီဟာထည့်လို့ထုတ်လို့လွယ်တဲ့ကိစ္စမဟုတ်တဲ့ကြောင့်ဖြစ်ပါလေ
။ဟုတ်ကဲ့။နောက်ဒီဒုတိယတန်းစာအာနိသင်ရှိတဲ့နေ့ရော
ဒုတိယတန်းစာကတော့ဒီနေ့တရားတစ်နှစ်သုံးလိုက်လို့ရှိရင်6ရက်ကနေ12ရက်အထိပြုံရသွားနိုင်တယ်ဒီလမ်းလေးပါ။3လခံထူစီပါပါလေ။ဒီတိုင်းတော့ရတဲ့စိတ်ချအမျိုးအစားပါပါလေ။ဟော်မုန်းနှမျိုးပါတဲ့စိတ်ချအမျိုးအစားပါတယ်လို့ဟော်မုန်းတစ်မျိုးပါတဲ့စိတ်ချအမျိုးအစားလည်းပါတယ်။နောက်ပြီးရင်လေးတိုက်ဆူးခြင်းပါပဲ။ကလေးမွေးပြီးတဲ့အခါမှာကလေးကိုရေတောင်မတိုက်တယ်မိခင်တို့တမျိုးလေးကို6လအထိတိုက်မယ်ဆိုလို့ရှိရင်လူထွက်စီရဲ့ဟော်မုန်းထွက်နေတဲ့ကြောင့်ဒီနောက်ရဲ့အောက်ခြေမှာရှိတဲ့ pituitary gland လေးကတောက်ကြီးရဲ့ဟော်မုန်းမထွက်ပါဘူးမထွက်ရတဲ့ကြောင့်မလို့ယာစီလည်းမပေါ်ခင်နဲ့ကလေးလည်းမရနိုင်ပါဘူးဒါပေမဲ့6လကျော်သွားလို့ဖြစ်ဆက်စာကြီးတာနဲ့အဲ့မှာအမှုရထွက်တဲ့ဟော်မုန်းကကျသွားတဲ့ကြောင့်ဒီတောက်ကြီးရဲ့ဟော်မုန်းတက်လာပြီးတော့ကုစင်ရနိုင်ပါတယ်အဲ့တော့စိတ်မချပါဘူးမတော်တဆရရွားမှာစိုးပါတယ်ဆိုလို့ရှိရင်နော်ညစဉ်တောက်စီးရင်မှာဟော်မုန်းနှမျိုးပါတဲ့စီရတော့လူတိုင်းညစဉ်တွေလုံးဝမတင့်တော်တော့လေဟော်မုန်းတင်ရဲပါတဲ့စီကိုတွဲတောက်လို့ရပါတယ်သို့တော်လေဒီဒီအချိန်ကို3နာရီထက်လွယ်ပြီးတောက်လို့မရပါဘူးဒီည6နာရီတောက်ပြီးနောက်နေ့ညကျလို့ရှိရင်9နာရီကျော်တောက်လို့စင်မပြေပါဘူးကိုယ်ကညသွားတတ်ပါတယ်ဆိုတော့လေလူတိုင်းနေရာကြောင့်ပါတင်နေရနိုင်တာနဲ့ဒါနဲ့ပေါင်းလိုက်ရင်အာမိတရားအဆင်ပြေသွားတတ်ပါတယ်ဆိုတော့လေဒီကထာများပြီးတော့ဒီလမ်းဘယ်ထားပြီးတော့တောက်ရတဲ့စီဖြစ်ပါလေ။နောက်တံပိုးအဖြစ်လေတာမန်ဟော်မုန်းမျိုးပါတဲ့စီရဲ့ဈေးကြီးပါလေ
။ဟုတ်ကဲ့ဆရာမဒီနောက်တနည်းရောဘယ်လိုအနေထား
။လူတိုက်နေတဲ့အမီမဟုတ်ဘူး။ဒါမဟုတ်လို့ရှိရင်ကလေးကြီးဖြည့်ဆက်စာစားပြီးတော့ထမင်းကောင်းကောင်းအပြင်စာစားနေအမီလို့မမိခိုးတော့ဘူးဆိုတဲ့အချင်းကြရင်နော်။နောက်ဟော်မုန်းမျိုးပါတဲ့စီကိုတောက်လို့ရပါလေ။မိထိုင်တော့ပါလေအလံပဲထားပြီးတောက်စရာမလိုတော့လေစက်နိုင်ဒီအချိန်မှန်ဖို့လိုပါတယ်နောက်အဲ့စီးတစ်ကတ်လုံးတောက်ပါမှအာနိသင်ရတာဖြစ်ပါတယ်တချို့တွေကလွဲမွားစာနဲ့မျိုးသားလာအောင်တောက်တယ်မျိုးသားမရှိတော့ဘူးဆိုရင်ဖြတ်လိုက်တယ်အဲ့ဒါဆိုရင်အာနိသင်ရှိပါအောင်သူကလေစိုးစိုးနေပါတယ်ဆိုတော့လေတောက်ခါကမှပြို့လေမျိုးရေအာနေလို့ဆက်လက်ဆက်လက်ရင်တုံနေလို့ခံစားရတာရှိပါတယ်တချို့ကအဲ့ဒါဖြစ်တဲ့ခါမှလက်မျိုးစီးဖြတ်လိုက်ကြပါတယ်ဒီလိုမျိုးပါဘူးဆက်တောက်လိုက်လို့ရှင်ဒီဆူဆူလေးတွေကခံနိုင်ရှိပြီးတော့တောက်စင်ပြေသွားတတ်ပါတယ်။ဆူဆူနေနေရတော့ဟော်မုန်းစေးကုန်လုံးကကိုယ်လေးကျင်ကိုတက်တတ်ပါတယ်ဝါတတ်ပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည်းရောဘယ်လိုအနေထားရှိတယ်လဲ
။နောက်တနည်းရောသုံးလခံထူးစီပါအားလုံးကြည့်ပါလေ။ဝါကြည့်လေဒီဖြတ်ပြီးပြီးကျင်လေအမှုပြင်ပြေပြေပါတယ်။ဒီလိုရာ6လ9လအထိကလေးရအောင်ကျန်ဆောင်ရတတ်ပါတ
ယ်။ဟုတ်ကဲ့ဒီနောက်ဆုံးအာနိသင်ကောင်းတဲ့အမျိုးအစားကရော
အာနိသင်အနည်းဆုံးကတော့မိမတရားတစ်နှစ်သုံးလိုက်လို့ရှင်7ရက်ခွင့်အထက်ပြန်ရသွားတဲ့မျိုးကြီးပါ။အဲ့ဒါကြီးကတော့အလုံးကြီးရဲ့အစွတ်ကွန်ဒွန်မှာသူအာနိသင်နဲ့နေပြီလို့ကောင်းကျိုးကတော့တခြားပြည်တော်နဲ့ဆက်ဆံရင်းရနေပြီးဆက်တဲ့ပြည်ကလေးလေကာခွေပါတယ်။အဲ့ဒီထဲမှာမှတခြားနီလန်းတွေကတော့သုတ်ရည်အရှင်ထုတ်တဲ့မျိုးကြီးသတ်တဲ့အင်ကောင်အစွတ်နဲ့သုတ်ပူကိုစီစီတဲ့စီရင်နဲ့ပြည့်စုံတဲ့မျိုးကြီးဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကျမကြီးကနာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ BNI အဖွဲ့ဝင်နေကြာဒီတာသတင်းတော်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနားဆင်မှုအချိန်ရောက်ပါပြီခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပြစ်ခတ်တိုက်ခိုက်မှုပူးတွဲစောင့်ကြည့်ရေးကော်မတီ GMC လုပ်ငန်းအကောင့်ထယ်ဖော်မှုတွေထိရောက်မှသာငင်းကြေးလုပ်ငန်းစဉ်အောင်မြင်နိုင်လိမ့်မယ်လို့မွန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ကပြောပါတယ်အသက်96နှစ်အရွယ်မွန်ဝါရဲ့နိုင်ငံရေးခေါင်းဆောင်နိုင်ငွေသိန်းလူကြီးယောဂာနဲ့ကွယ်လွန်သွားခဲ့တယ်ဆိုတာနဲ့ချင်းနိုင်ငံရေးပါတီ3ခုဟာတပါတီရဲ့ပေါင်းစည်းခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါသစ်ဆုံနေတဲ့မြမငိမ့်ချမ်းရေးဖြစ်စဉ်မှာပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူတွဲစောင့်ကြည့်ရေးကော်မတီ JMC လုပ်ငန်းအကောင့်ထယ်ဖော်မှုတွေထိရောက်မှသာအောင်မြင်နိုင်လိမ့်မယ်လို့အောက်တိုဘာလပထမပတ်အတွင်းနီပေါ်နိုင်ငံငိမ့်ချမ်းရေးလှိလာရေးခရီးစဉ်ကိုလိုက်ပါခဲ့တဲ့မွန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ပိုချုပ်လည်ရီကောင်းကပြောပါတယ်နီပေါ်ငိမ့်ချမ်းရေးဖြစ်စဉ်ဟာမြန်မာနိုင်ငံဖြစ်စဉ်နဲ့မတူပေမဲ့အတူယူစရာတွေအများကြီးရှိသလိုမြန်မာငိမ့်ချမ်းရေးအောင်မြင်ဖို့ဆိုတာတတ်မရောအပါအဝင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနှစ်ဖက်စလုံးကနေမိမိတို့အစွမ်းစနဲ့တိစောက်သွားရမှာဖြစ်တယ်လို့ပိုချုပ်လည်ရီကောင်းကပြောပါတယ်နော်ဝေးတိုင်ယုံရဲ့စစ်စင်မှုနဲ့ပြည်ထောင်စုအဆင့် JMCU ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့15ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ဟာငင်းချမ်းရေးဖြစ်စဉ်ခုနှစ်ရက်ကြာလည်လာဖို့အတွက်နှီးပေါ်နိုင်ငံကိုအောက်တိုဘာလ1ရက်နေ့ကစတင်ရောက်ရှိနေတာဖြစ်ပြီးနှီးပေါ်နိုင်ငံဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးအစိုးရအဖွဲ့တာဝန်ရှိသူများနှီးပေါ်နိုင်ငံငင်းချမ်းရေးကြိုးပမ်းမှုမှာပါဝင်ခဲ့သူများနဲ့တွေ့ဆုံခဲ့ပါတယ်
။အသက်96နှစ်အရွယ်ရှိတဲ့မွန်ဝါရီနိုင်ငံရေးကောင်းဆောင်နိုင်ငံသိန်းဟာလူကြီးယောဂာနဲ့အော်တိုဘာလ၂ရက်နေ့ညမှာရန်ကုန်မြို့ရန်ကင်းနေအိမ်တိုက်ခန်းမှာကွယ်လွန်သွားခဲ့ပါတယ်။ကိုပိုင်ပြတန်းခွင်းနဲ့ဖက်ဒရယ်ရေးတွက်လုံပန်းနေတဲ့ကာလမှာလမ်းပြရှေ့ဆောင်ကျေတပွဲချွေလွင့်သွားတဲ့အတွက်ဝန်းနေချေခွဲရတယ်လို့မွန်ပါတီသွက်ဖက်သွင်းမှုသုံးနိုင်စုမြင့်ကပြောပါတယ်။နိုင်ငံသိမ်းဟာအသက်ဆန်းကန်းနဲ့ရွယ်ဖျားပုံထက်တန်းကြောင်းသားဘဝကလေးကကျောင်းသားတပိတ်ကောင်းဆောင်ဖြစ်နေနိုင်ငံရေးလှုပ်ရှားမှုမှာစတင်ပါဝင်ခဲ့ပါတယ်။အသက်20ရွယ်မှာဗမာလူလိုက်ရေးသားမတော် PIA ကိုဝင်ခဲ့ပါတယ်။1989ခုနှစ်မှာမော်မျိုးရာဒီမိုကရေစီဖွဲ့ MNDH ရဲ့ဒုတိယဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ပါတယ်2014ခုနှစ်မှာပြောင်းလဲလာတဲ့မော်မျိုးရာပါတီဥက္ကဋ္ဌနေရာကိုမကွယ်လွန်မီအချိန်ထိတာဝန်ယူခဲ့ပါတယ်နိုင်ငံသိမ်းဟာကရင်ပြည်နယ်ထောင်းအိုင်ကျေးရွာစာတီဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့မှာအပနိုင်တာထွန်းအောင်အမိတုံငွေစုံတို့ကနေဖွားမြင်ခဲ့ပါတယ
်ရခိုင်ပြည်စစ်တွေမြို့မှာစစ်ပဲရေးရာလုံခြုံရေးစရဖတတ်ကြတူလောက်ကြံခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတန်တရားနဲ့ဖမ်းဆီးထားသူတွေကိုမိသားစုနဲ့တွေ့ခွင့်မပေးတဲ့အတွက်မိသားစုတွေကနေစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရတဲ့သူတွေရဲ့မိသားစုဝင်တွေဟာတနင်္လာနေ့ကအမတ်တီရဲစခန်းကိုတွားရောက်ခဲ့ပေမဲ့တပ်ဆိုင်ရာကတွေ့ခွင့်မပေးခဲ့ဘူးလို့စစ်တွေမြို့ခံတဦးကပြောပါတယ်။လွန်ခဲ့တဲ့စက်တင်ဘာလ25ရက်နေ့ညမှာစရဖတတ်ကြအဆင့်ရှိသူကိုဖိုးလုံးခေါ်ဝင်းထိုက်ကိုစစ်တွေမြို့ဝင်းကဘာကွင်းစေးပွဲတော်ကအပြန်မှာတနတ်တမတူကအနိကလှုပ်ချန်ခဲ့တဲ့အတွက်တေဆုံးသွားတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ညနေပိုင်းကစစ်တွေမြို့ရွာကြီးမြောက်ရပ်ကွက်ကရခိုင်မျိုးသား5ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးသွားပြီးစစ်တွေအမတ်တေရဲစခန်းမှာထိန်းသိမ်းထားခဲ့ပေမဲ့ဖမ်းဆီးခံရတဲ့သူတွေဟာဘသူတွေနဲ့ပတ်သက်နေတယ်ဆိုတဲ့အကြောင်းကိုအခုထိသက်ဆိုင်ရာကတစုံတရာတရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး
ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်အတွင်းမှာမြန်မာသံတမန်နဲ့တန်းပလောင်တပ်ဖွဲ့ TNL တို့အကြားပိုက်ပွဲတွေဖြစ်ပွားနေပါတယ်။စက်တင်ဘာလကမှတန်းပလောင်တပ်နဲ့သံတမန်တို့အကြားနောက်ဦးရွာနဲ့မန်ချင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရွာသား၄ရာနီးပါးကလည်းစစ်ဘေးသိမ်းရှောင်နေရတယ်လို့ဒိန်းနီမြို့တိုက်ခါတော်ရစရာတို့ဥခွန်ကောင်ကပြောပါတယ်။လက်ရှိကိုခိုင်နဲ့မူဇယ်မြို့နယ်အတွင်းမှာသံတမန်ကနေမီရှင်းလင်းရေးလှုပ်ဆောင်နေစေအခြေအနေကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြမတပ်မတော်နဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့အတန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေမကြာခဏဆုံးစလို့ဖြစ်ပွားလေ့ရှိပါတယ်
ရှမ်းပြည်တောင်ပိုင်းလဲချမြို့နယ်မှာကုမ္ပဏီတစ်ခုကနေကြောင်မီတွေတူးဖော်မဲ့အစီအစဉ်ကိုဒေတာခံလူထုကအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြပြီးတခွန်အနီအဖြူတွေစိုက်ထူခဲ့ကြပါတယ်။ကုမ္ပဏီကနေလဲချမြို့အနောက်ဘက်မှာရှိတဲ့ထုံရင်အုပ်စုရဲ့မြောက်ဖက်ဝန်နာဟီဝန်ဟွေဟွန်ဝန်နောင်ရိုင်းရွာဘက်မှာဧက1300ကျော်မှာကြောင်မီသွေးတူးဖော်ဖို့စီစဉ်နေတာဖြစ်တယ်လို့ကန်တုံကျောင်းတိုက်ဆရာတော်ဦးတေစန်းနီယာကမိန့်တော်မူပါတယ်။လဲချမြို့နယ်ကျေးရွာအုပ်စု29ခုကတန်ဃာတော်တွေနဲ့ရွာသားတွေစုစုပေါင်း900ကျော်ကနေစက်တင်ဘာလ29ရက်နေ့ကစီတန်လက်လယ်ဆန္ဒထုတ်ဖော်ခဲ့ကြပြီးမြစ်ပြားချောင်းပြားပြတဲ့ဝါနိုင်းဟီဖက်မှာတခုနဲ့တွားရောက်စိုက်ထူခဲ့တာဖြစ်ပါတယ်။စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှာကိုလူထုကမလိုလားဘူးဆိုတဲ့အကြောင်းလဲချမြို့နယ်ပြည်နယ်လွတ်တော်အမတ်စိုက်ကျော်စရာကနေရှမ်းပြည်နယ်အစိုးရတရားစာတာထိန်းသိမ်းရေးကော်မတီစီကိုစာပေးပို့ခဲ့ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်အတွင်းချင်းနိုင်ငံရေးပါတီ3ခုဟာတပါတီအဖြစ်ရပ်တည်ဖို့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကရန်ကုန်မြို့တော်ဝင်နင်းစီခမ်းမမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါကြောင့်အခုလိုမျိုးပေါင်းစည်းလိုက်ကြတာပါလဲ။ဒီလိုပေါင်းစည်းခြင်းအပြင်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကွန်းအင်ကတင်ပြထားပါတယ်။
ချင်းနိုင်ငံရေးပါတီ3ခုဖြစ်တဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ၊ချင်းသူသက်ရေးပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီတို့ပေါင်းစည်းလိုက်တဲ့အကြောင်းရင်းကိုချင်းမျိုးရဒီမိုကရက်တစ်ပါတီအသွင်းမှုဆလိုင်းကျဲဦးပစ်ထောင်ကအခုလိုပြောပါရစေ
။ပေါင်းစည်းရင်ပို့ပြီးတော့အားပိုရှိမယ်ပေါ့လေ။ကျွန်တော်ဒီဒုက္ခပွဲမှာဖြစ်ဖြစ်ကျွန်တော်ရဲ့အမျိုးသားကြီးကျွန်တော်ဆောင်ရွက်တဲ့ခါမှာဖြစ်ဖြစ်ကျွန်တော်ပေါင်းစည်းလို့ရှိရင်တော့ပို့ပြီးတော့စွမ်းဆောင်နိုင်မယ်။ကျွန်တော်အားပိုရှိမယ်ဆိုတဲ့ရည်ရွယ်ချက်ပါပဲ။ကျွန်တော်မပေါင်းတဲ့ခါကျတော့အားကပြန့်ကျင်းနေတာပေါ့လေအားမရှိဘူးပေါ့
ချင်းပါတီ၃ပါတီဟာယခင်2015ခုနှစ်အစောပိုင်းကတည်းကပူပေါင်းရေးလုပ်ငန်းစဉ်ကိုဆောင်ရွက်ခဲ့လာကြပေမဲ့လည်းပေါ်လစီအပိုင်းအဆင်မပြေမှုတွေကြောင့်မပူပေါင်းနိုင်ဘဲဖြစ်နေခဲ့ကြတာပါဒါပေမဲ့အခုခါမှာတော့၃ပါတီပူပေါင်းပြီးချင်းမျိုးရဒီမိုကရေစီဖွဲ့ချုပ် CNLD တည်ထောင်ဖွဲ့စည်းရေးနဲ့ရေရှည်တည်သက်ခံမြက်တဲ့ပါတီဖြစ်ရပ်တည်နိုင်ရေးအတွက်ပေါင်းစည်းရေးသဘောတူကတိစာချုပ်ကိုလက်မှတ်ရေးသွင်းခဲ့တာဖြစ်ပါတယ်ချင်းသူတွေရေးပါတီဥက္ကဋ္ဌပူနိုထန်ကတော့အခုလိုပူပေါင်းလိုက်ခြင်းအဖြစ်ချင်းပြည်သူတွေအတွက်ထိထိရရအလုပ်ပိုလုပ်နိုင်မယ်လို့ပြောပါတယ
်ကျွန်တော်တို့ဒီကပွဲမှာနိုင်ရရင်တော်တော်ဆက်စစ်နေရမှာလုံးဝပါနိုင်တယ်ဆိုရင်တော့ချင်းပြည်တို့အတွက်ကိုရှိလက်ရောက်ဥပဒေပေါင်းထဲအနေနဲ့ကျွန်တော်တို့လုံးဝရနိုင်တဲ့အပိုင်းအများကြီးရှိသွားတာပေါ့လွတ်တော်မှတရှိ
အခုလိုချင်းနိုင်ငံရေးပါတီ၃ခုပူပေါင်းလိုက်ခြင်းအဖြစ်အရေးသွေးပြည့်စုံတဲ့ပါတီတစ်ခုဖြစ်လာမှာဖြစ်သလိုအနာဂတ်ဖက်ဒရယ်စနစ်တည်ဆောက်တဲ့နေရာမှာလည်းချင်းလူထုတွေအတွက်ထိထိရရပေါ်ဆောင်လာနိုင်မယ်လို့မျှော်လင့်ကြောင်းချင်းမျိုးသမီးရေးသက်ကြွလှုပ်ရှားသူမိုင်နော်မီထန်းကပြောပါတယ်
ဖြစ်ချင်ပါဆရာဒီအခုချင်းပါတီတွေပူပေါင်းခြင်းအားချင်းပညာသက်တွေပြီးတော့ချင်းနိုင်ငံရေးသမားတွေကစပါးကြီးထဲမှာပေါ့နော်စုစုစီစီနဲ့ပူပေါင်းလာခြင်းအားဖြင့်ပိုပြီးမှဟိုအရေးအသွေးပြည့်စုံတဲ့ပါတီတစ်ခုဖြစ်လာမယ်လူထုတွေနဲ့ပိုပြီးမှဟိုချစ်ကျေးမှုပိုင်းမှာပိုပြီးမှကောင်းလာမယ်ဒီချင်းပါတီတွေဟာဆိုရင်ချင်းလူထုရဲ့ကိုအတန်ကိုပိုပြီးမှကိုစားပြုနိုင်မယ်ပြီးတော့ချင်းလူထုရဲ့လူအချင်းနဲ့ပြဿနာတွေကိုလည်းပိုပြီးမှသိတဲ့သူတွေဖြစ်တယ်လို့ကျွန်မသာယုံကြည်တယ်ချင်းလူထုအတွက်ဟိုအနာနဲ့ဆေးနဲ့တည်လာနိုင်မယ်လို့ကျွန်မလည်းတယ
်ချင်းနိုင်ငံရေးပါတီတွေဟာပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတွန်းကတပါတီဖြစ်ပူးပေါင်းနိုင်ခြင်းမရှိဘဲတခြားစီဝင်ရောက်ရှင်ပြန်ခဲ့ကြတဲ့အတွက်ချင်းပြည်နယ်မှာမဲဆန္ဒတနေရာမှာအနိုင်မရရှိခဲ့ပါဘူးဒါပေမဲ့ချင်းပြည်သူတွေလှူလာနေကြတဲ့တပါတီဖြစ်ပေါင်းစည်းလိုက်ကြပြီးဖြစ်တဲ့အတွက်လာမယ့်ရွေးကောက်ပွဲတွေမှာလာလာကောင်းနိုင်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်တချို့မှာမျိုးဝင်ကြီးကောက်ခံမှုတွေရပ်ဆိုင်းသွားခဲ့ပေမဲ့မွန်ပြည်နယ်အတွင်းမှာတော့ဆက်လက်ကောက်ခံသွားဖို့လွတ်တော်အတွင်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ပြည်နယ်အစိုးရအနေနဲ့ကစီပင်ဝန်ထမ်းလာစားနဲ့ဝန်ထမ်းထက်ခန့်ဖို့အတွက်ဗန်ဒန်ငွေလိုအပ်ချက်ကြောင့်ဆက်လက်ကောက်ခံသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မိရင်စနိုင်းကလည်းစူးစီးတင်ဆက်ပေးထားပါတယ်
မွန်ပြည်နယ်အတွင်းကမြို့ဝင်ကြီးကောက်ခံဂိတ်တွေကိုပိုက်သိမ်းပေးဖို့ဒုတိယကြိမ်မွန်ပြည်နယ်လွှတ်တော်ဆက်တကြိမ်မြောက်စည်းဝေးမှာအစိုးတင်သွင်းခဲ့ပြီးအစိုးရဘက်ကကောက်ခွက်ခဲ့တဲ့အတွက်အစိုးကမဲခွဲဆုံးဖြတ်ခဲ့ရပါတယ်။အစိုးကမဲခွဲဆုံးဖြတ်ရမှာရှုံနေတွားတဲ့အတွက်ပြည်နယ်အတွင်းကမြို့ဝင်ကြီးတွေဟာဆက်လက်ကောက်ခံနေပါတယ်။အစိုးရှင်ဖြစ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကတော့အစိုးနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။အစိုးထဲမှာပါတဲ့သဘောရပ်ကဒီဂိတ်တွေကိုပိတ်သိမ်းခိုင်းတာအခွင့်မကောင်းတယ်လို့ပြောတာမဟုတ်ဘူး။ဒါပေမဲ့တို့ရတဲ့ဒီစီလန်နာအဖွဲ့တွေရဲ့ လာတာပါညာဟိုတွေကိုပေးဆောင်မယ်ဆိုတာအခက်ခဲရှိနိုင်တဲ့ပုံမှာသူကကန့်ကွက်တယ
်မြို့ဝင်ကြီးကောက်ခံတဲ့ guide တွေဟာစနစ်တကျမရှိတဲ့အတွက်ခီးသွားပြီးသူတွေအတွက်အနှောက်အယှက်ဖြစ်စေတယ်လို့ရင်းအနေရလည်းဖြစ်ပေါ်စေနိုင်တာကြောင့်လည်းဝေဖန်မှုတွေလည်းရှိနေပြီးဘီနယ်ဆိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်လို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးချစ်တင်ကပြောပါတယ်စီပင်အတွက်လိုအပ်နေတဲ့ပန္နရံပုံငွေတွေကိုယခုလိုကိုက်ဖွေးပြီးမြို့ဝင်ကြီးကောက်ခံခြင်းမျိုးမဟုတ်ပဲအခြားပုံစံနဲ့ရံပုံငွေရရှိအောင်နီးလန်းရှာကောက်ခံတည်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။စီပင်ဝန်ထမ်းလာစားနဲ့ဝန်ထမ်းထက်ခဖို့အတွက်လိုအပ်နေတဲ့ပန္နရံပုံငွေတွေကိုတခြားနီးလန်းနဲ့ရှာဖွေလို့ရခဲ့ရင်မြို့ဝင်ကြီးကောက်ခံကိုက်တွေကိုဖျက်သိမ်းပေးသွားမယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်းကပြောပါတယ
်။အခုရရခွန်ရောင်းချရေးရာတည်လဲရအဲဒီမှာတာတာလိုင်စင်တွေပါညာနေကျွန်တော်ကြာအဲ့ဒီကရတဲ့အခွန်ကိုကျွန်တော်တို့ကငကူကတက်ပို့ပြောခံသူစီကတိုးလာရွက်ဝင်ကြီးကိုကျွန်တော်တို့ဖြတ်လို့ဒီတိုင်းကျွန်တော်တို့ဖြတ်လို့မရဖြတ်ချင်းအဖြစ်ဘုံန်းလာစားကျွန်တော်တို့ဘယ်ကပြီးမှာအဲ့ဒါကိုဘယ်ကရရရအခုရေခွန်အဖြစ်ကျွန်တော်တို့စီစဉ်ထားတဲ့အခွန်နေရှိတယ်ထပ်ကောက်မဲ့အခွန်နေရှိတယ်အဲ့ဒီအခွန်နေထပ်ဖြည့်ပြီးတော့မှကျွန်တော်တို့ကဒါကိုဖြုတ်လို့ရ
မွန်ပြည်နယ်မှာမြို့ဝင်ကြီးတွေကို2018ခုနှစ်ဇွန်လမှစတင်ကောက်ခံခဲ့ပြီး2017-2018ဘဏ္ဍာနှစ်ဇွန်လမှမတ်လအထိဆယ်လတာကာလအတွင်းမှာကျပ်တန်11,000ကျော်ကောက်ခံရရှိပြီးတော့2018ခုနှစ်ဧပြီလမှဇူလိုင်လအထိမှာတော့ကျပ်တန်4,800ကျော်ကောက်ခံရရှိခဲ့တယ်လို့ဘီနစီပင်တရားရဲ့အဖွဲ့ကနေသိရပါတယ်
ခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာဘူးတွဲဆောင်ကြည့်ရေးကော်မတီ JMC လုပ်ငန်းအကောင့်ထယ်ဖို့မှုတွေထိရောက်မှသာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်နိုင်လိမ့်မယ်လို့ညီပေါ်နိုင်ငံငြိမ်းချမ်းရေးလစ်လာရေးခရီးစဉ်ကိုလိုက်ပါခဲ့တဲ့မွန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ပိုချုပ်လည်ရီကောင်းကပြောပါရတယ်။အသက်96နှစ်အရွယ်မွန်ဝိုင်းရဲ့နိုင်ငံရေးကောင်းဆောင်နိုင်ငွေသိန်းဟာလူကြီးရောဂါနဲ့ရန်ကုန်မြို့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကတောက်ကြနေမင်းဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါ။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပြပါလိမ့်မယ်ခင်ဗျာ။
2020ပြည်နှစ်အမေရိကန်ပြည်ဝင်ငွေဗီဇာကန့်ဆန်းမဲ့အစီအစဉ်အတွက်ရှောက်လော်ရီစတင်လက်ခံနေပြီဖြစ်ပြီးအော်တိုဘလ3ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့တွင်တင်သွင်းကြရမှာဖြစ်ပါတယ်။ရှောက်လော်ရီကိုအွန်လိုင်းကနေပဲဖြည့်ဆွက်တွင်တင်ကြရမှာပါ။တခြားဆောင်ရွက်နဲ့ဖြည့်ပြီးတခြားတနည်းနဲ့တင်သွင်းလို့မရသလိုရှောက်လော်တင်သွင်းဖို့အခကြေးငွေလုံးဝပေးစရာမလိုပါဘူး။2020ပြည်နှစ်အတွက်ဗီဇာကန့်ဆန်းမဲ့အရေအတွက် 5,000 ဖွင့်မှာဖြစ်ပြီးတင်သွင်းတဲ့ရှောက်လော်ရီတွေကနေကြာပန်းရွေးချယ်မှာပါ။ရှောက်ထားခွင့်ရှိတဲ့နိုင်ငံတွေထဲကဘယ်နိုင်ငံမှတော့ခနစ်ရာဂိုင်းလုံးထက်ကြော်လုံးနဲ့ဗီဇာကန်ဆန်းမဲ့ပေါက်သူအရေအတွက်ရမှာမဟုတ်ပါဘူး။ရှောက်လာဖြစ်ပြီးတင်သွင်းရမယ့် website လေးစာကတော့ www.dvloterry.gov ဖြစ်ပြီးအဲဒီမှာညွှန်ကြားချက်တွေအပြည့်စုံရှိပါတယ်။ဒီကန်ဆန်းမဲ့အစီအစဉ်ကိုအသုံးချပြီးလိမ်လည်လှည့်ပြားဖို့ကြိုးစားတဲ့တခြား website တွေအများပြားရှိတာကြောင့်ရှောက်ထားသူတွေအနေနဲ့ www.dvloterry.gov website မှာပဲအချက်လက်တွေကိုဖတ်ရှုပြီးရှောက်လာဖြစ်တင်သွင်းကြဖို့အမေရိကန်နိုင်ငံသားဌာနကအထူးသတိပေးထားပါတယ်။ရန်ကုန်မြို့အမေရိကန်တန်ရုံးရဲ့ Facebook စာမျက်နှာဖြစ်တဲ့ US Embassy Rangoon မှာလည်းဒီအစီအစဉ်နဲ့ပတ်သက်ပြီးအသိပေးပြောဆိုထားတဲ့ဗီဒီယိုတစ်ခုတင်ထားပြီးတော့ရှောက်လာအတူအယောင်တွေနဲ့ငွေယူလှည့်ဖျားသူတွေရဲ့သားကောင်မဖြစ်ပါစေနဲ့လို့သတိပေးထားပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာဂျပန်နိုင်ငံကို၄ရက်ကြာခီးထောက်ခွာမှာဖြစ်ပါတယ်။ဂျပန်နိုင်ငံတူချိုမြို့တော်မှာကျင်းပမဲ့ဆယ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်တွားရောက်တာဖြစ်တယ်လို့နိုင်ငံတော်တမင်ငံပုဂ္ဂိုလ်ရုံးကအောက်တိုဘာလ၂ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။အမေရိကန်တရားဝန်ကြီးတရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ဘရက်ကာဗနော့ကိုအတည်ပြုခံထားရေးအပေါ်အကောင်းမြင်မျှော်လင့်ချက်ရှိနေတာကိုရောစိတ်မရှိတော့တာကိုပါအထက်လူတော်ရီပက်ဘလီကန်ခေါင်းဆောင်တွေကြာတာပရိနီကပြောဆိုကြပါတယ်။UA ဟောက်ဆာဌာနကဝန်ထမ်းထောက်ဝက်ကျော်ကိုအလုပ်ဖြုတ်ပစ်လိုက်ပြီးဒါမှမဟုတ်အလုပ်ဖြုတ်ပစ်တော့မှာဖြစ်တယ်လို့ကြာသာပေးနေကကြေညာပါတယ်။သူတို့ဟာနောက်အာဖရိကနိုင်ငံကပြည်ပတောင်ဝန်ရှိသူတို့ရဲ့မလျော်ကန်တဲ့ငွေပေးမှုကိုလက်ခံယူခဲ့တယ်လို့စစ်ဆေးတွေ့ရှိပြီးတဲ့နောက်အခုလိုအရေးယူခံကြရတာပါခင်ဗျာ
။ထိတဲ့ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာဖြစ်ပါတယ်။အခုနဲ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Dara Smith ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြားကြတဲ့အတွက်သောတာရှင်များအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.